Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်ဇူလိုင်လ24ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါ။ဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်။
ကျွန်တော်အောင်လင်းဟုပါဒီညနေ့ဆီယမ်မဲ့တဲ့နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုတွေအပြစ်မရှိတဲ့အကြောင်းအဆုံးဖြတ်မပေးနိုင်ခဲ့ဘူးဆိုပြီးအထူးဆောင်ဆန်းစစ်ဆေးမှုရောဘတ်မူလာကလွတ်တော်ရှေ့မှောက်ဒီနေ့ထွက်ဆိုလာမှာပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံမှုမြန်မာဆွေရဲ့ပြင်ဆင်မှုတွေလုံလောက်မှုမရှိတဲ့အကြောင်းဩစတြေးလျခြေဆိုင်သုတေသနအဖွဲ့တစ်ခုကဂျေရုတပ်ပုံကိုးကားတွေနဲ့ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းနေပြည်နာဆင်ရမယ့်သတင်းလွှာမှာတော့အမျိုးသားလူခွင့်ရေးကော်မရှင်ရဲ့နှစ်စဉ်စီရင်ခန်းစာကိုပြည်ထောင်စုလွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ကြပါတယ
်ကျေပြန့်လာနေတဲ့လူခွင့်ရေးချိုးဖောက်မှုများကိုကော်မရှင်ကနေဦးဆောင်ဥရွယ်ပြုပြီးတော့စုံစမ်းစစ်ဆေးဆောင်ရွက်နိုင်
ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဦးထေးဦးပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူNLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရန်ကုန်သင်္ကန်းချုံမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှာလက်ပစ်ပုံတွေ့ရာကြောင့်စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းမန္တလေးတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးအတွင်းမှာဒီနေ့ရက်အတွင်းဆက်လက်တိမ်းမှောက်မှုဖြစ်ခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနှာစင်ရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍမြမရေးတုံ့တက်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာအခုအရင်ဆုံးဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုတွေအပြစ်မရှိကြောင်းသူ့အနေနဲ့အဆုံးဖြတ်မပေးနိုင်ခဲ့တဲ့အကြောင်းရုရှားရဲ့ထူးဆန်းစစ်ဆေးရေးမှူးရောဘတ်မူလာကဒီကနေ့လွှတ်တော်ရှေ့မှောက်ထွက်ဆိုရမှာပြောဆိုသွားပါတယ်။သူအစဉ်ခန်းစားမှာအပြစ်မရှိကြောင်းဆုံးဖြတ်ထားတယ်ဆိုပြီးသမ္မတကပြောဆိုနေတာမှန်မှန်တဲ့အကြောင်းလဲပြောဆိုခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲကိုဆွတ်ဖက်ခဲ့တဲ့ရုရှားနဲ့သမ္မတရဲ့စီရင်ဖွဲ့တို့ကြားပူးပေါင်းကြံစည်မှုတွေရှိမရှိသမ္မတကတရားရေးလုပ်ငန်းတွေကိုဆွတ်ဖက်တာတွေရှိမရှိဆိုတာတွေကိုနှစ်နှစ်ကြာစုံစမ်းစစ်ဆေးမှုတွေအဆုံးသတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ထူးဆန်းစစ်ဆေးမှုဟာအောက်လွှတ်တော်မှာဒီကနေ့လာရောက်ထွက်ဆိုနေတာပါအချိန်နဲ့မှာပဲရုရှားကတော့ကျန်းနာဝဲကိုအနိကက်စောင့်ကြည့်နေတဲ့အကြောင်းပြောဆိုလိုက်တယ်လို့2016သမ္မတရွေးကောက်ပွဲမှာဆွတ်ဖက်ခဲ့တဲ့ဆွဲချက်ကိုလည်းညှင်းဆန်ထားပါတယ်။ထူးဆန်းဆန်းရင်းမှုရဲ့ကျန်းနာဝဲကိုစောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ကော့ကဒီကနေ့ပဲပြောဆိုလိုက်တယ်လို့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဆွတ်ဖက်ဖို့ရှိနေတဲ့အကြောင်းမကြသေးရင်တော့အမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကြီးကပြောဆိုခဲ့တာကလည်းအခြေမြစ်မရှိတဲ့အကြောင်းရုရှားနိုင်ငံက TASS News သတင်းဌာနကဖော်ပြခဲ့တာပါ FBI ညွှန်ကြားမှု Christopher Ryan ကတော့ရှင်းနေ2020သမ္မတရွေးကောက်ပွဲမှာရုရှားကဆွတ်ဖက်ဖို့ပြင်ဆင်ထားတာတွေရှိတဲ့အကြောင်းမနေ့တုန်းကပဲသတိပေးပြောဆိုထားတာဖြစ်ပါတယ
်ဗြိတိန်နိုင်ငံမှာတော့ဝန်ကြီးချုပ်အသစ်အဖြစ် Boris Johnson ဒီနေ့တရားဝင်တာဝန်ယူတော့မှာဖြစ်ပါတယ်ဥရောပသမ္မတ EU ကနေခွဲထွက်ရေးစီစဉ်တွေမောင်းမြင်ဖြစ်ခဲ့ပြီးနောက်ဒီနေ့ပဲယာရူးကနေတရားဝင်နှုတ်ထွက်သွားတဲ့ဝန်ကြီးချုပ်ဟောင်း Theresa May ရဲ့နေရာမှာအစားထိုးတာဝန်ယူသွားမှာပါConservative Party ခေါင်းဆောင်ဖြစ်ပြိုင်ဖက်ဖြစ်သူနိုင်ငံရေးဝန်ကြီး Jeremy Hunt ကိုအနိုင်ရခဲ့တဲ့တနင်္လာနေ့ကအောင်ပွဲခံမိကုန်မှာတော့တိုင်းပြည်ကိုစူးစီးညင်ညွတ်အောင်ဦးဆောင်ပြီးရှေ့ဆက်နိုင်ဖို့ Johnson ကကြေပြူထားပါလေ Johnson ကိုဝန်ကြီးချုပ်ဖြစ်တာဝန်ယူဖို့ဒုတိယမြောက် Elizabeth ပြည်မကြီးကတရားဝင်ဖိတ်ခေါ်မှာပါလန်ဒန်မြို့တော်ဝင်ဖြစ်တဲ့ချိန်တာဝန်ယူခဲ့ဘူးသူ Johnson ကတော့ EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးသဘောတူညီချက်ရရမရရသတ်မှတ်ထားတဲ့အချိန်အောက်တိုဘာ31ရက်နေ့နောက်ဆုံးထားပြီးခွဲထွက်ဖို့ကတိနဲ့စီရင်ခဲ့သူဖြစ်ပါတယ်။လွှတ်တော်အမတ်ဒေါ်တော်မြမကတော့ EU နဲ့သဘောတူညီမှုအတိအကျမရဘဲခွဲထွက်မဲ့အစီအစဉ်ဟာစီးပွားရေးရဖျို့ဖျဲအခြေအနေတွေကျွံ့ရလိမ့်မယ်ဆိုပြီးဆန့်ကျင်ထားကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ Johnson ဟာထူးထူးခြားခြားစွန့်ဆောင်နိုင်မဲ့ဗြိတိန်ဝန်ကြီးချုပ်အဖြစ်ကို Twitter လူမှုကွန်ရက်ကနေမနေ့ကပဲချီးကျူးစကားပြောခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားလေပိုင်းနဲ့တဲကိုမနေ့တုန်းကစစ်လေရင်တွေကျူးကျော်ဝင်ရောက်ခဲ့ကြအောင်ဆွဆွဲချက်ကိုတရုတ်နဲ့ရုရှားတို့ကညှင်းဆန်လိုက်ကြပါတယ်။တောင်ကိုရီးယားကဒေါက်တိုလို့ခေါ်ပြီးဂျပန်နိုင်ငံကတာကေရှိမာလို့ခေါ်တဲ့ကျန်းစုရီအနီးလေပိုင်းနဲ့တဲကိုကျူးကျော်ဝင်ရောက်ခဲ့တဲ့အကြောင်းတောင်ကိုရီးယားကဆွဆွဲထားတာပါ။အရှေ့ပင်လယ်ကလေပိုင်းနဲ့ကိုရုရှားစစ်လေရင်တွေကျူးကျော်ဝင်ရောက်ခဲ့တဲ့အတွက်တောင်ကိုရီးယားကတိုက်လေရင်တွေကိုအသင့်ပြင်ခဲ့ရတဲ့အကြောင်းလဲတောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကပြောဆိုထားပါတယ်။တောင်ကိုရီးယားတိုက်လေရင်တွေကသတိပေးပစ်ခတ်ခဲ့ပြီးတဲ့နောက်မှာတော့ရုရှားလေရင်တွေထွက်ခွာသွားတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတိတ်မကြခင်တစ်ခေါက်ပြောင်းဝင်လာတဲ့အတွက်ထပ်မံသတိပေးပစ်ခတ်ခဲ့ရတာပါ။ရုရှားကာကွယ်ဝန်ကြီးဌာနကတော့တောင်ကိုရီးယားရဲ့ဆွဆဲချက်ကိုညှင်းဆန်လိုက်တယ်လို့တောင်ကိုရီးယားတိုက်လေရင်တွေရဲ့ကြွမ်းကျင်မှုမရှိတဲ့လုပ်ရည်ဖြစ်နေလဲပြန်လဲဆွဆဲခဲ့ပါတယ်။ ဒီဥက္ကဝေးဝန်ကြီးဌာနပြောခွင့်ရသူကလည်းကင်းလန့်လီနေရာတခြားနိုင်ငံတစ်ခုကိုပြစ်မှတ်ထားခဲ့တာမျိုးမရှိတဲ့အကြောင်းနဲ့သတ်မှတ်ထားတဲ့လမ်းကြောင်းအတိုင်းပြန်တန်းခဲ့တာသာဖြစ်ကြောင်းပေကျင်းမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ကိုရီးယားကာဝေးဝန်ကြီးဌာနကတော့တရုတ်နဲ့ရုရှားတန်ယုံတွေကတာဝန်ရှိသူတွေကိုဆင့်ခေါ်ပြီးတရားဝင်ကန့်ကွက်ခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတော့အသေးခံဘုံခွဲသမားတို့ကဖောက်ခွဲပစ္စည်းတွေတင်လာတဲ့အခါနဲ့နေတုစစ်မှန်မဲ့ရင်တန်းကိုအတင်းဝင်တိုက်ဖောက်ခွဲခဲ့တာကြောင့်ခရိုရှားစစ်သားတို့တေဆုံးပြီးနောက်စစ်သားနှစ်ဦးနဲ့တန်ရာရသွားခဲ့တယ်လို့အာဖဂန်ရာရှိတွေကဆိုပါတယ်။ဒီနေ့မနေ့ဆော်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအာဖဂန်မြို့တော်မြောက်ပိုင်းအဆက်ကစစ်တပ်ခြေစိုက်စခန်းတစ်ခုနားမှာဖြစ်ခဲ့တာပါ။ခရိုရှားရဲရာရှိတွေဘက်ကလည်းစစ်သားသုံးဦးတန်ရာတွေရခဲ့တယ်လို့အစတုန်းကပြောခဲ့ပေမဲ့နောက်ပိုင်းမှာတော့တန်ရာရသူတွေကတအူးဟာပြင်းထန်တဲ့ဥကောင်းတန်ရာနဲ့တေဆုံးခဲ့ရတယ်လို့ဆိုပါတယ်။ဒီပုံကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်သဘောတွေဘက်ကတော့ထုတ်ပြောထားပါတယ်။လောလောဆယ်မှာလည်းတာလီဘန်တွေဘက်ကပါကစ္စတန်တာဂျီကစ္စတန်နဲ့တရုတ်နယ်စပ်ရှိအာဖဂန်နိုင်ငံမြောက်ပိုင်းဘက်တာကာရှမ်ပြည်နယ်ကကရန်ဝါမေဂျန်ခရိုင်ကိုသိမ်းယူလိုက်ပါတယ်။ဒီပြည်နယ်အစိုးရပြောခွင့်ရနက်မိုဟာမက်နာဇာရီကတာလီဘန်တွေအနေနဲ့ရဲတပ်ဖွဲ့ကြားတိုက်ပွဲဆင်ပြီးဒီခရိုင်ကိုသိမ်းပိုက်ခဲ့တယ်လို့ဆိုပါတယ်။သဘုံတွေဘက်ကလည်းဒီတိုက်ခိုက်မှုတွင်အာဖဂန်လုံခြုံရေးတပ်သားပေါင်း40ခန့်လက်နက်ချခဲ့တယ်လို့ဆိုပါတယ်။တကယ်တော့တာလီဘန်တွေအနေနဲ့အမေရိကန်ရဲ့ဆွေးနွေးပွဲတွေဆက်လုပ်နေချိန်မှာပဲအာဖဂန်အစိုးရတပ်ဖွဲ့ဝင်ပေါင်းရာနဲ့ချီပေါ်အနာတရတိုက်ခိုက်ခဲ့ပြီးနယ်မြေထုတွေကိုလည်းသိမ်းပိုက်လာခဲ့တာပါ။အခုလိုချိန်မှာအင်ဒီချင်းပါကစ္စတန်နိုင်ငံဝန်ကြီးချုပ်အမရန်ခန်နေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ဒီတို့မှတွေ့ဆုံပြီးတာလီဘန်တွေအနေနဲ့အာဖဂန်အစိုးရနဲ့တွေ့ဆုံညီနိုင်ရေးဖြောင်းဖြားပေးဖို့တာလီဘန်တွေနဲ့သူတွေ့ဖို့စီစဉ်ထားတယ်လို့ပြောခဲ့ပါတယ်ခင်ဗျာ
VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနေ့ရက်မှာလိုင်းလိုက်မီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲ့ရင်းကြတွေကိုပြန်လည်လက်ခံမှုအသိရှိကြောင်းမြန်မာဆွေရကပြောဆိုထားပေမဲ့လက်တွေမှာပြင်ဆင်မှုတွေဟာလုံလောက်မှုမရှိတဲ့ကြောင်းဩစတြေးလျခြေဆက်သုတေသနအဖွဲ့တစ်ခုကဂျေရုတပ်ပုံကိုကားရင်းနဲ့ပြောဆိုလိုက်ပါတယ်။မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့ကတိပြုထားပေမဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အရေးလက္ခဏာမတွေ့ရသလိုတချို့ဒေသတွေမှာအရက်ဖက်အဆောက်အဦတွေဖြည့်ဆည်းခံရတာတွေရှိနေစေဖြစ်တဲ့အကြောင်းဩစတြေးလျမဟာဗျူဟာမူဝါဒရေးဌာန ESPN ကမနေ့နောက်မှထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြလိုက်တာပါ။ပြည်ထောင်စုကနေဒီနေ့တည်းအထိလူနေရက်တွေဆက်လက်ဖြစ်စည်းခံနေရတာတွေကိုဂျေရုတပ်ပုံတွေကိုစမ်းစစ်လေ့လာချက်တွေအရတွေးခဲ့ရပြီးဒါဒုက္ခသည်တွေတိတ်ခါရှိရှိဘေးရန်နေကင်းကင်းနေရက်ပြောင်းနေမှုမြန်မာဆွေရကပေးထားတဲ့ဂရုပုံမိကုန်ထုတ်เสียဖြစ်နေရတဲ့အကြောင်းလဲအစီရင်ခံစာပြုစုသူတူဖြစ်တဲ့နေသန်ရဆာကပြောပါရယ်2019ခုနှစ်ကစလို့ရခိုင်ပြည်နယ်မှာလုံခြုံရေးအတွက်တွေးချက်မှုတွေတွေးခဲ့ရပြီးတချင်းကရူရင်ဂျာတွေနေထိုင်ရနေရာတွေမှာစစ်စကန်တွေလို့ယူဆရတဲ့အဆောက်အဦ6ခုကိုတွေ့ရှိရတဲ့အကြောင်းလဲ ESPN ရဲ့အစီရင်ခံစာမှာဖော်ပြထားတာပါရူရင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာဆွေကတော့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမှုအသိရှိနေတဲ့အကြောင်းနဲ့ဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီနဲ့လည်းတရားသဘောတူညီချက်တွေလက်မှတ်ရေးထိုးထားတဲ့အကြောင်းပြောဆိုထားပါတယ်ဒီမှာနိုင်ငံလေအဖွဲ့ဝင်ဖြစ်တဲ့အရှိတောင်အရှက်နိုင်ငံများအတင်းအာဆီယံရဲ့ကပ်ဘေးဒဏ်စီမံခံကိုရေးဌာနကပြုစုတဲ့အစီရင်ခံစာတစောင်မှာတော့ဒုက္ခသည်တွေစိတ်တကျနဲ့နေရပြန်နိုင်ရေးမြန်မာဆွေရဲ့ကြိုးပမ်းမှုတွေကိုချီးကျူးထားတာပါဒါပေမဲ့လည်းကုလသမဂ္ဂတာဝန်ရှိသူတွေကတော့ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေနေရပြန်နိုင်လောက်အဆင်သင့်မဖြစ်သေးတဲ့အကြောင်းလည်းပြောဆိုထားကြပါတယ
်ပေါ်တိုရီကိုချောင်းအုပ်ချုပ်ရေးမှုနှုတ်ထွက်ပေးဖို့သတင်းနှစ်ပတ်ကျော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့ပြည်သူ့ရဲ့အသံကိုနားထောင်ရမယ်လို့အုပ်ချုပ်ရေးမှုRicardo Rosello ကမနေ့ကပြောလိုက်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ယာရုကဆင်းပေးဖို့ရှိမရှိဆိုတာကတော့အုတ်ချုပ်ရည်မှုကအရေးရောင်တောင်ပြမသွားခဲ့ပါဘူး။အုတ်ချုပ်ရည်မှု Rosello ကဆက်ပြီးတစ်ဖက်ကတရားနည်းလမ်းတရားပြောလာပြီဆိုရင်ကြံတဲ့တစ်ဖက်ကလည်းအသေးချာနားထောင်ဖို့တာဝန်ရှိပါတယ်လို့ကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ်။အုတ်ချုပ်ရည်မှု Rosello ကပဲပြည်သူတွေဘက်ကထုတ်ပြောလာတာကြောင့်သူ့ဘက်ကလည်းနားထောင်အောင်မှဖြစ်တယ်။အခုလိုပြောလာတာတွေကလက်ရှိအခြေအနေတွေကိုလုံးဝရောင်ပြန်ဟတ်တာဖြစ်ပြီးပေါ်တိုရီကိုပြည်သူတွေရဲ့စိုးရိမ်မှုတွေနဲ့အမြင့်မားဆုံးလူအပ်မှုတွေပေါ်အခြေခံပြီးဆုံးဖြတ်ချက်ချမဲ့အချိန်ရောက်လာပြီလို့ဆိုပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူတွေလမ်းပေါ်ထွက်ဆန္ဒပြနေတဲ့အချိန်မှာပဲအုတ်ချုပ်ရည်မှုရဆက်လူကသူ့စိုးရရှေ့ဆက်ပြီးဦးစားပေးလှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေအကြောင်းထပ်ပြီးကြေညာချက်ထုတ်မယ်လို့ဆိုနေပါတယ်။ဟာရီကိန်းမွန်တိုင်းမာရီယာကြောင့်တိအပေးသင့်ခဲ့ရသူတွေအမျိုးသမီးတွေနဲ့လိင်တူချင်းစုံမဲ့သူတွေကိုအပြင်းထန်ဝေဖန်ပြောဆိုထားတဲ့ အချို့ရဲ့မျိုးရဆလုံနဲ့သူ့လက်ထောက်တွေပေါ်စာမျက်နှာရှိရာကျော်တဲ့ဝေဖန်ချက်တွေဒီလအစောပိုင်းထွက်ပေါ်လာပြီးတဲ့နောက်အစိုးရတာဝန်ရှိသူတော်များများလည်းနှုတ်ထွက်သွားကြတာပါအခုနောက်ဆုံးအနေနဲ့ရဆလုံရဲ့အရာရှိချုပ်ရီကာဒိုလရန်ဒီကလည်းသူ့မိသားစုချိန်ချောက်ခံရတဲ့အတွက်ဆိုပြီးမနေ့ကပဲနှုတ်ထွက်သွားပါတယ်ဒါအပြင်ပေါ်တိုရီကိုတရားသူကြီးတူကလည်းအချို့ရဲ့မျိုးရဆလုံနဲ့သူ့ရဲ့နိုင်ငံမှာမိဘပုဂ္ဂိုလ်12ဦးတို့ရဲ့ဖုန်းတွေကိုရှာဖွေစစ်ဆေးနိုင်မဲ့ဝရမ်းတွေထုတ်ပြန်ထားပါတယ်ခင်ဗျာ
တရုတ်နိုင်ငံနောက်တောင်ပိုင်းမှာမြေပြင်မှုနှစ်ခုကြောင့်လူ14ယောက်ထက်မနည်းသေဆုံးပြီးပျောက်ဆုံးနေသူ42ယောက်ကိုလည်းအရေးပေါ်ကိစ္စရေးတွေကဆက်လက်ရှာဖွေနေကြတဲ့အကြောင်းအစိုးရဘက်သတင်းတွေကဒီကနေ့ပဲဖော်ပြကြပါတယ်။ကိုရိုးပြင်းနဲ့ရှုချန်းခင်ကမနည်းညပိုင်းမြေပြင်မှုအတွင်းအိမ်ပေါင်း21လုံးမြေရောက်မြုပ်သွားပြီးအနည်းဆုံးလူ13ယောက်သေဆုံးတဲ့အကြောင်းအစိုးရဘက်စီစီသတင်း TV သတင်းကဖော်ပြလိုက်တာပါ။လူ17ယောက်ကိုကယ်ဆယ်ပြီးဆေးရုံကိုပို့ဆောင်ပေးခဲ့ရသလိုနောက်ထပ်42ယောက်ပျောက်ဆုံးနေစေဖြစ်တဲ့အကြောင်းလည်းသတင်းကဖော်ပြထားပါတယ်။မိုးသီးထန်စွာရာသွန်းမှုကြောင့်မြေပြင်မှုတွေဖြစ်ခဲ့တယ်လို့ယူဆထားတဲ့အကြောင်းလည်းအာဏာပိုင်တွေကပြောဆိုခဲ့ကြတာပါ။အခင်းဖြစ်ရာဒေသကိုကယ်ဆယ်ရေးဖွဲ့ဝင်800ကျော်ဆေးလွှတ်ထားပေမဲ့မိုးဆက်လက်ရာသွန်းနေပြီးတောင်ဆောင်ဒေသဖြစ်တဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေမှာအခက်အခဲတွေလည်းကြုံနေရပါတယ်။ကွေကျိုးပြည်နယ်ထဲမှာပဲဟန်ဆန်းကင်မှာအစောပိုင်းမြေပြင်မှုတစ်ခုဖြစ်ခဲ့တဲ့နေရာမှာတော့လူတူးတည်ဆုံးပြီး6ဦးပျောက်ဆုံးနေပါတယ်အဝေးပြေးလုပ်ငန်းခွင်တစ်ခုမှာမြေပြင်မှုဖြစ်ခဲ့တာဆိုပြီးတော့လည်းအစိုးရရဲ့စင်ဝါသတင်းကဖော်ပြထားပါတယ
်ထိုင်းနိုင်ငံမှာတော့မွတ်စလင်ခွဲထွက်ရေးလှုပ်ရှားမှုတွေကြုံနေရတဲ့နိုင်ငံတောင်ပိုင်းကစစ်ကမ်းတစ်ခုကိုတိုက်ခိုက်ခံရမှုတွင်လူ4ဦးတည်ဆုံးသွားကြောင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်ပထာနီမြို့နယ်ရဲမှူးရနာပွန်ဥပွန်ဘန်ကဘယ်သူဘဝမှမသိရတယ်လို့အရေးအတွက်လည်းတိကျမသိရတဲ့တိုက်ခိုက်သူတွေကမနေ့ညပိုင်းမှာပဲလက်နက်ငယ်နဲ့ဖောက်ခွဲပစ္စည်းတွေတုံးပြီးတိုက်ခိုက်ခဲ့ရက၄ဦးသေ၃ဦးထဏ်ရခဲ့တယ်လို့ဆိုပါတယ်။တေဆုံးသူတွေထဲမှာတော့နှစ်ဦးကကြေးရွာကာကွယ်တပ်ဖွဲ့ဝင်တွေဖြစ်ပြီးစစ်သားတယောက်နဲ့စစ်တေနာဝန်တန်းလုံခြုံရေးအရာရှိတယောက်တို့ကတော့ဆေးရုံမှာတေဆုံးခဲ့တာလို့လည်းမြို့ရဲမှူးကြီးကဆက်ပြောပါတယ်။ဒီတိုက်ခိုက်မှုတွင်နောက်ထပ်စစ်တေနာဝန်တန်းလုံခြုံရေးအဖွဲ့ဝင်၃ဦးလည်းထဏ်ရခဲ့ပြီးဆေးရုံကိုတင်ခဲ့ရပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆွန်ပထာနီနဝသီဝနဲ့ရလာခိုင်တို့မှာ2004ခုနှစ်ကစလို့မွတ်စလင်တွေရဲ့ပုံကွယ်မှုတွေကြုံခဲ့ရပြီးနောက်အခုဆိုရင်တည်ဆင်းသူရေတဟာ9000လောက်ထိရှိနေပါပြီခင်ဗျာ Direct from Washington The
Voice of America The OA ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရန်ကုန်တင်ငန်းချုံမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှလက်ပြုံတွေ့ရကြောင်းလုံခြုံရေးအာဏာပိုင်တွေကလာရောက်သိမ်းဆီးပြီးတော့စုံစမ်းစစ်ဆေးတာတွေလုပ်နေပါတယ်မနေ့ကလည်းနေပြည်တော်ကလွှတ်တော်အမတ်တွေတဲတဲ့စီပင်ရိတ်တာမှဘုံလက်နဲ့သတင်းဖြစ်ခဲ့တာကြောင့်တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းလွှတ်တော်အမတ်တူကပြောပါတယ် VOA သတင်းတော်ကိုထဲအောင်ခန်းကစုံစမ်းမေးမြန်းထားပါတယ်ရှင်
ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းတင်ငန်းကျုံမြို့နယ်လက်ရှိအာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှလက်ပစ်ဘုံတလုံးတွေ့ရှိခဲ့ပြီးတာဝန်ရှိသူတွေကဘုံကိုမပေါက်ကွဲအောင်ပြုလုပ်ခဲ့ရပါတယ်။ဒီတွေ့ရှိတဲ့လက်ပစ်ဘုံဟာအန်တတီစစ်နဲ့အမျိုးအစားအလားတရံတူရဲလို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောတဲ့အကြောင်းတင်ငန်းကျုံမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကပြောပါတယ်။ဒီကနေ့ဘုံတွေ့ရှိရတဲ့ပတ်သက်လို့တင်ငန်းကျုံမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကဖြစ်စဉ်ကိုရှင်းပြပါတယ်။
မနေ့ကနာရီကမလိခအိညာတန်ရှင်းဝင်တဲ့ကအဲ့ဒီဘုံကိုစတင်တွေ့ရှိပါတယ်ကျွန်တော်တို့တငယ်ညို့ညို့နေ NLD ရုံးရဲ့ချက်တော်ကိုယ်စလဲများရုံးဆိုတဲ့ဆိုင်းဘုတ်ရဲ့ရှင်းနာကတစ်ပင်လေးကြီးချားတဲ့မှာစတင်တွေ့ရှိပါတယ်နောက်ဆုံးရှင်းနေကတော့မလိခအိညာမှာတက်ရှင်ထားတဲ့ CCTV ကိုအဲ့ဒါချစ်စီဘီရောဒီဘုံဘသူထားရလဲဆိုတဲ့အဖြစ်ကိုရှာနေပါလေ
မနေ့ဇူလိုင်23ရက်နေ့မှာမြန်မာနိုင်ငံရဲ့နိုင်ငံခေါင်းဆောင်တွေရုံးချေဆိုင်ပြီးလွတ်တော်ကိုယ်စားလှယ်တွေတဲကွယ်နေရဖြစ်တဲ့နေပြည်တော်စီမံအိတ်တာမှာဘုံတွေ့ရှိရဆိုတဲ့သတင်းပေးချက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေစစ်ဆေးဆောင်ရွက်တာတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံရဲ့အဓိကမြို့တော်တွေဖြစ်တဲ့နေပြည်တော်နဲ့ရန်ကုန်မှာဘုံလန့်နာနဲ့ပတ်သက်ပြီးလုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်နှစ်ကလွတ်တော်ကိုယ်စားလှယ်ဦးရအောင်ကဆိုပါတယ
်မလက်ကဘုံတွေ့ရပါနော်ဒီတော့တော်တော်စိတ်ထဲမှာမသိမတော်ခံစားရတယ်ကြာအဲ့တော့ဒါကဟိုရေချက်ရှိရှိနဲ့လုံနေတဲ့သဘောကြီးဖြစ်တယ်ကြာသီလားဟိုကျွန်တော်တို့အနေနဲ့ကတော့ဟိုလုံုံကြီးရတာဗျာကို့လုံုံကြီးကို့အကိုတာဝန်ယူပြီးတော့ သွားလာနေရတဲ့အနေအထားမျိုးပေါ့ကျွန်တော်ရောဒီလိုမျိုးဒီလဲဖြစ်လာတာကသွေးရောသွားရောမဟုတ်ဘူးဗျကျွန်တော်တော့အဲ့လိုပဲယူဆပါတယ်ယူဆပါတယ်နောက်ကချက်ကအခုဒီငင်းနေတဲ့အနေအထားပြည့်ရင်းအောင်ဒီတဲ့ရှိရှိနဲ့နောက်ပိုင်းဆိုရင်ဒီတဲ့ပို့ပြီးတော့ဖြစ်လာနိုင်ကြီးရှိရဗျာသိလားကြည့်ရနိုင်ရရှိအဲ့တော့ကြောင့်လို့ဟိုတာဝန်ရှိသူတွေအနေနဲ့ဒီတဲ့ပို့ပြီးတော့လုံခြုံရေးကိစ္စတွေကိုတောင်းရတင့်တယ်ဗျာဒီလားကျွန်တော်တော့အဲ့လိုတော့မြင်ပါတယ်ဟုတ်ကဲ့
ဘုံတွေ့ရှိရနဲ့ပတ်သက်ပြီးတာဝန်ရှိရတဲ့ဖွဲ့ကို VOA ကအချိန်ချင်းဆက်သွယ်ပြီးမဲ့ဖုန်းလက်ခံမဖြစ်ကြတဲ့အတွက်ဆက်သွယ်မရခဲ့ပါဘူး2016ခုနှစ်နိုဝင်ဘာလကလည်းရန်ကုန်ဒေသကြီးရဲ့လုံခြုံရေးအတင်းကျပ်ဆုံးဖြစ်တဲ့တိုင်းဒေသအစိုးရအဖွဲ့ယုံပါဝင်ကိုမိုင်အိုရှင်စင်တာဒေါ်ဘုံကပီတယ်ဇေဝယ်စင်တာနဲ့တောင်နဂုံလူဝင်မှုကြီးကြပ်ရေးယုံတွင်းမှာလည်း M150 အချိုကြီးပလင်းနဲ့ဓာတုဗေဒဘုံပေါက်ကွဲတာတွေဖြစ်ပေါ်ခဲ့ပါသေးတယ်။ဘုံပေါက်ကွဲသူနှူးကိုတော့အနောက်ပိုင်းခရိုင်တရားရုံးကနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်တင်ပြပို့ထားတာပါရှင်။အခုဆက်ပြီးတော့အမျိုးသားလူခွင့်ရေးကော်မရှင်အစီရင်ခံစာနဲ့ပတ်သက်ပြီးတော့လွှတ်တော်မှဆွေးနွေးကြတဲ့အကြောင်းကိုနှားဆင်ကြအောင်ပါ။မြန်မာနိုင်ငံတွင်းလူခွင့်ရေးဆောင်ကျွက်မှုတွေတိုးတက်လာဖို့အတွက်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိုပြုပြင်ဖို့လိုအပ်နေတယ်လို့ကော်မရှင်ဥပဒေကိုလည်းပြန်ပြီးတော့သုံးသပ်ပြင်ဆင်ဖို့လိုနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေရောလူခွင့်ရေးလှုပ်ရှားသူတွေကပါပြောပါတယ်အမျိုးသားလူခွင့်ရေးကော်မရှင်ရဲ့နှစ်စဉ်အစည်းအဝေးခန်းစာကိုပြည်ထောင်စုလွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ကြပြီးကော်မရှင်နဲ့အစိုးရဌာနတွေပူးပေါင်းဆောင်ရွက်မှုကိုဒီထက်တိုးမြှင့်လှုပ်ဆောင်ဖို့လိုတယ်လို့လွှတ်တော်မှဆွေးနွေးခဲ့ကြပါတယ် VOE သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ပြည်ထောင်စုလွှတ်တော်မှာမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့2018ခုနှစ်နှစ်ပတ်လည်အစည်းအဝေးခန်းစားပေါ်လွှတ်တော်ကိုယ်စားလှယ်24ယောက်ကဆွေးနွေးခဲ့ကြတာမှာအခုလိုတင်ပြလာတာဖြစ်ပါတယ်။အထူးသဖြင့်ကော်မရှင်ကတွားရောက်လေ့လာခဲ့တဲ့ထောင်တွေအချင်းစခန်းတွေမှာထောင်တွေရဲ့အခြေအနေအရလူတွေအများများတာဝန်ထမ်းနဲ့ထောင်သားအရေးအတွက်မညီမျှတာတွေကျန်းမာရေးနဲ့တကူရေးတန်ရှင်ရေးကိစ္စတွေမှာစိုးရွားနေတဲ့အကြောင်းကော်မရှင်ဘက်ကတင်ပြထားတဲ့အပေါ်ထောင်တွင်းအခြေအနေတိုးတက်အောင်လှုပ်ဆောင်ဖို့တိုက်တွန်းချက်တွေကိုလွှတ်တော်ကိုယ်စားလှယ်တော်တော်များများကကြိုးစားထောက်ခံခဲ့ကြပါတယ်။ထောင်တွင်းအခြေအနေတွေတိုးတက်ကောင်းမွန်အောင်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တွားရောက်မစစ်ဆေးနိုင်သေးတဲ့ထောင်တွေရဲ့အလုပ်စခန်းတွေကိုဆက်လက်စစ်ဆေးဖို့တိုက်တွန်းခဲ့ကြပါတယ်။တချို့ကိုယ်စားလှယ်တွေကတော့ရဲစခန်းတွေမှာစစ်ဆေးရင်တည်ဆုံသွားတဲ့အမှုတွေအပေါ်မှာကော်မရှင်ဘက်ကစုံစမ်းစစ်ဆေးဖို့တင်ပြလာတာတွေရှိပါတယ်။ပြည်အောင်စုလွတ်တော်ကိုယ်စားလှယ်ဒေါ်ရွှေရွှေစိန်လက်ကသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်ထောက်ပြဝေဖန်သွားခဲ့ပါတယ်။
ပြန်ကြားစာရာခိုင်နှုန်းအနည်းဆုံးဖြစ်တဲ့ဌာနတွေကိုကော်မရှင်နေနဲ့ပြန်ကြားစာတွေအမြန်ဆုံးရရှိဖို့အတွက်ထပ်မံဆက်သွယ်ပြီးတော့မှဆောင်ရွက်ပေးဖို့အကြံပြုလိုပါတယ်
။ဒီလိုပူးပေါင်းဆောင်ရွက်မှုအားနည်းနေတဲ့အပေါ်ကော်မရှင်အနေနဲ့အဖြေရှာဖို့အတွက်လည်းသူကတိုက်တွန်းသွားခဲ့ပါတယ်။ပူအောင်ဆောင်ရွက်မှုနဲ့တုံ့ပြန်မှုအားနည်းတဲ့ဌာနတွေကတော့ကာကွယ်ရေးဝန်ကြီးဌာနစစ်မှုဝန်ကြီးဌာနစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနအာကစားနဲ့ကျန်းမာရေးဝန်ကြီးဌာနနိုင်ငံခြားရေးဝန်ကြီးဌာနတမရရုံးဝန်ကြီးဌာနတွေဖြစ်တယ်လို့ဆိုပါတယ်တုံ့ပြန်မှုအားနည်းတဲ့တိုင်းဒေသကြီးပြည်내အစိုးရတွေထဲမှာရန်ကုန်တိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးရခိုင်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းဒေသကြီးစကိုင်းတိုင်းဒေသကြီးတို့ပါဝင်လျက်ရှိပါတယ်ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးတဲ့အမှုတွေမှာကလေးသူငယ်နဲ့ပတ်သက်တဲ့အမှုတွေ၊တငယ်မရိမှုတွေ၊စတဲ့အမှုအရေးအတွက်အလွန်နှဲပါတဲ့အပေါ်ထောက်ပြမှုတွေရှိပါတယ်။ဒီလိုအမှုတွေကိုလာတိုင်မှလက်ခံတာမဟုတ်ဘဲတီးခြားစုံစမ်းစစ်ဆေးဖို့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဦးထေးဦးကထောက်ပြသွားခဲ့ပါတယ်
။ကျယ်ပြန့်လာနေတဲ့လူအခွင့်အရေးချိုးဖောက်မှုများကိုကော်မရှင်ကနေဦးဆောင်ဦးရွက်ပြုပြီးတော့စုံစမ်းစစ်ဆေးဆောင်ရွက်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။မရိမှုများတငယ်မရိမှုများဟာများပြားလျက်ရှိနေပါတယ်ဒီကိစ္စတွေဟာဘာကြောင့်ဖြစ်လဲဆိုတာစိတ်ထင်ရာတွေပြောနေကြမယ်အစားတည်တည်ချာချာစုံလန်းစစ်ဆေးဖို့လိုပါတယ်ဘာကြောင့်ဖြစ်ရလဲဆိုတာတိမှမှန်ကန်ထိရောက်တဲ့တားဆီးကာကွယ်မှုများပြုလုပ်နိုင်မှာဖြစ်ပါတယ်ဆိုတင်ပြခြင်းပါတယ်
လူခွန်ရေးလှူရှားသူတွေဘက်ကလည်းကော်မရှင်ရဲ့2018အစည်းအဝေးခန်းစာအပေါ်မှာကြိုဆိုခဲ့ကြပါတယ်လူခွင့်ရေးလှူရှားသူတူဖြစ်တဲ့ဦးအောင်မျိုးမင်းကတော့ကော်မရှင်ရဲ့လုပ်ငန်းတွေတည်ထက်ပုံမအောင်မြင်နိုင်ဖို့တည်ဆဲကော်မရှင်ဥပဒေကိုပြင်ဆင်ပေးပြီးအလွှာဆုံးလူတွေပါဝင်နိုင်ဖို့အတွက်စ조사ဆောင်ရွက်တင်တယ်လို့ထောက်ပြခဲ့ပါတယ်
။ဟိုကော်မရှင်ကိုတိုးတက်ဖို့အတွက်ဒီအလွှာဆုံးပါဖို့လိုအပ်တယ်ဆိုတော့ဒီအစိုးရဌာနဟောင်းကလူတွေပါတာအလွှာဆုံးမှာပါတဲ့ကိစ္စကိုပြန်ကြည့်မယ်ဆိုရင်အမျိုးသားလူခွင့်ကော်မရှင်ဥပဒေပေါ်မှာသွားပြီးတော့မူတည်နေတယ်။ ဥပဒေမှာဒီလိုမျိုးရွေးချယ်မှုဘုတ်အဖွဲ့ရှိတယ်။ရွေးချယ်မှုဘုတ်အဖွဲ့ကနေရွေးချယ်ထားတဲ့သူကိုပဲနိုင်ငံတော်သမရခန့်အပ်တဲ့ဟာမျိုးရှိတယ်။ဒါပေမဲ့အဲရွေးချယ်မှုဘုတ်အဖွဲ့ကဘလို့လူတွေကိုစံနမူနာထုံးနဲ့ရွေးချယ်မလဲဆိုတာကိုလည်းအတိပေးတာမရှိဘူး။အဲ့တော့ဒါကြောင့်မလို့ပေါ်မအားကောင်းပြီးအလွှာဆုံတဲ့အတူတူအမျိုးသမီးတွေလည်းပါဝင်မယ်တိုင်းရင်းသားတွေလည်းပါဝင်မယ်လူငယ်တွေလည်းပါဝင်ပြီးတော့နော်တက်ကျွမ်းတဲ့သူတွေပါဝင်နိုင်မှုအတွက်ကဒီဥပဒေကိုပြောင်းဖို့လိုအပ်ပါတယ်အဲ့တော့ဥပဒေရဲ့ဖွဲ့စည်းပုံပြောင်းလဲမှုရွေးချယ်မှုပုံစံတွေပြောင်းလဲမှုကမဖြစ်မနေလိုအပ်မှာဖြစ်ပါတယ
်ကိနေပြည်တော်စုလွှတ်တော်ကကိုယ်စားလှယ်အများစုကတော့မူရစေးပြဿနာကြောင့်ထောင်ထွင်းအကျဉ်းချခံရတဲ့ကိစ္စတွေကိုထောက်ပြကြတာများပါတယ်ဒီပြင်ပညာပေးလုပ်ငန်းတွေတိုးတက်လှုပ်ဆောင်ဖို့အတွက်လည်းထောက်ပြကြတာတွေရှိပါတယ်ရှင
်ဒေါ်ရရှိများရှင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစည်းအခမ်းစာလွှတ်တော်ကိုတင်ပြတာမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအတိအမှတ်ပြုခဲ့ကြတယ်လို့အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါတယ်အနာပိုင်းတွေထိမ့်သိမ်းထားစဉ်သိဆုံးမှုတွေကအစအရွယ်မရောက်သေးသူတွေလိမ့်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူခွင့်ရည်ပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့ဒီထက်ပိုပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်သောရရှင်တွေအနေနဲ့လူခွင့်ရည်ကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါတယ်လဲဆိုတာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာမှာတော့မန္တလေးတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးတွင်မှဒီနှစ်ရဲ့အတွင်းဆက်လီတိမ်မောက်မှုဖြစ်ပွားတာကြောင့်အနည်းဆုံးလူ16ဦးသေဆုံးပြီးတော့လူ50ကျော်ပျောက်ဆုံးနေပါတယ်။အခင်းဖြစ်ပွားမှုနှစ်ခုလုံးမှာတော့ပျောက်ဆုံးနေသူတွေကိုဒေသခံအာဏာပိုင်အဖွဲ့တွေမိသက်နဲ့ပရဟိတအဖွဲ့တွေကဆက်လက်ပြီးတော့ရှာဖွေနေစေဖြစ်ပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဆက်လေတိမ်မောက်ပြီးလူသေးပျောက်ဖြစ်ပွားခဲ့တဲ့နေရာတွေကတော့မန္တလေးတိုင်းဒေသကြီးမလိုင်မြို့နယ်ဇီတော်ဆယ်နဲ့မကွေးတိုင်းဒေသကြီးရေနံချောင်းမြို့နယ်ကအေရော်ရီမြစ်တွင်မှဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးမလိုင်မြို့နယ်ဇီတော်ဆယ်မှာဆက်လေတိမ်မောက်ခဲ့တာကတော့ဒီကနေ့မနက်ခင်းပိုင်းမှာဖြစ်ပြီးအခင်းဖြစ်ပွားတာနဲ့တိုက်စုံမှုအခြေအနေကိုနှထိုးကြီးမြို့နယ်ကဒူးအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ်။ဟော
ကျွန်တော်တို့မနက်၈နာရီခွဲလောက်ဒီလေမှောက်သွားတာပေါ့ကနဦးတရင်ရတော့သူတို့ကရေလေဖရာဥမှာဖရာအနေကစားတင်သွားတာရေလေဖရာမရောက်ခင်မှာဒီလေမှောက်သွားတာပေါ့ကျွန်တော်တို့နေ့လယ်ရထားတဲ့တရင်ပေါ့နော်ပါသွားတာကလေသမားနဲ့ဆိုစုစုပေါင်း25ယောက်မှာကျွန်တော်တို့ရှာတွေ့တဲ့ဓာတ်ပေါ်တွေကအကြာ1ယောက်မ9ယောက်ပေါ့နော်ပျောက်ဆုံးတာကအကြာ5ယောက်မ10ယောက်စုစုပေါင်း15ယောက်ရှိတယ်ကျွန်တော်တို့မြို့နယ်ကအုပ်ချုပ်ရေးမှုရဲ့ညနေမီးသက်ပြင်းစီမီးသက်ဒါတွေကကယ်ဆယ်ရေးတွေလုပ်နေပေါ့အကျန်တဲ့ဟာလဲကျွန်တော်တို့ရှာဆဲပဲဗျ
တည်ဆုံးသူတွေဟာမြစ်သားမြို့နယ်ဟောင်းနှက်ကျေးရွာကဖြစ်ကြောင်းပြောပါတယ်ဇီရောဆယ်ဟာမလိုင်နှထိုးကြီးမြစ်သားဝမ်းတွင်စတဲ့မြို့နယ်တွေနဲ့ဆက်ဆက်တည်ရှိနေတာဖြစ်ပါတယ်မကွေးတိုင်းဒေသကြီးအတွင်းဆက်လေတိမ်မောင်းမှုကတော့အင်္ဂါနေ့ညနေပိုင်း3နာရီလောက်ကရေနံချောင်းမြို့နယ်မန်မြေကျေးရွာအုပ်စုဖရဲကျွန်းကျေးရွာအနီးမှာဖြစ်ပွားခဲ့တာပါဒီအခင်းဖြစ်ပွားခဲ့တာကိုမန်မြေကြီးရွာအုပ်ချုပ်ရေးမှူးဦးမျိုးစောတန်းကအခုလိုပြောပါတယ
်။မနေ့ကညနေ3နာရီတော့ပြတာကကျုံးပြဒနာလေးရှိတယ်။ကျုံးပြဒနာဖြစ်နေတယ်။တစ်ခါကနေမှဝိုင်းဝဲလိုက်လို့တော့မှသူ့ပြီးဆက်လို့ပေါက်ပါ6လောက်တော့ပြီ။မတွေ့ရ38ဟုတ်။အတွင်းထဲကိုအိမ်ဆောင်နေကိစ္စရယ်ပြဒနာဖြစ်နေကြောင်းတစ်နှစ်ကျော်လောက်အိမ်ဖြစ်မဲ့ဖြစ်ပါနဲ့အိမ်မရှိသေးတာနဲ့ပြည်ပြုံးဖြစ်ကြတာပေါ့အတက်သွားတော့ကြ။
ရှင်နံချောင်းမြို့နယ်ကကန္တာရွာသားတွေဟာဖရဲကျွန်းရွာပိုင်မြေမှာလာရောက်နေထိုင်နေဆိုပြီးကျွန်းမြေပိုင်ဆိုင်မှုနဲ့အငင်းပွားနေကြရကမနေ့ကတော့ဖရဲကျွန်းရွာသားတွေဟာကန္တာရွာဘက်ကိုတွားရောက်ပြီးနေရင်ချို့ကိုဖျက်ဆီးရကအ ုပ်စုနှစ်ခုကြားခိုက်ရန်ဖြစ်ပွားခဲ့ကြောင်းနဲ့ဖဲကျွန်းရွာသားတွေဆက်လီနဲ့ထွက်ပြေးစဉ်တိမ်ပေါက်ခဲ့တာဖြစ်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်။မန်မြေကြီးရွာအုပ်ချုပ်ရေးမှူးကတော့လောလောဆယ်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေပြီးဒီအခင်းဖြစ်ပွားပုံကိုစုံစမ်းနေသေးတာဖြစ်ကြောင်းပြောပါတယ်။ရေနံကြောင်းမြို့နယ်မိသက်တပ်ဖွဲ့ကိုမေးမြန်းရမှာတော့လူ၈ယောက်သေဆုံးပြီး38ယောက်ပျောက်ဆုံးနေတာကိုအတည်ပြုပြောဆိုပါတယ
်။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုတော့နိုင်ငံတကာသတင်းလွှာဘက်ကိုအလှည့်ပေးကြအောင်ပါရှင်။သမ္မတဒေါ်နယ်ထရမ့်ကအပြင်အထံဝေဖန်ထိုးတဲ့ခံနေရသူတွေထဲမှာပါတဲ့မင်းနီဆိုတာပြည်နယ်အောက်လွှတ်တော်အမတ်အီလ်ဟန်အိုမာကလူမျိုးရေးခွဲခြားမှုနဲ့လူကြံဆွတ်ဆွဲချက်တွေကိုထိတ်တိုက်ရင်ဆိုင်ကြဖို့သူ့ကိုထောက်ခံတဲ့သူတွေကိုတိုက်တွန်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲ2020ပြည်နှစ်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ကိုအနိုင်ရဖို့အတွက်ဆက်ပြီးတော့အာရုံစိုက်ကြဖို့ကိုလည်းပြောပါတယ်။ Brian Patton ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်တော်စုကမွတ်စလင်တွေရဲ့အခွင့်အရေးတွေဆက်ပြီးလှုပ်ဆောင်သွားမယ်လို့အင်္ဂါနေ့ကဝါရှင်တန်ဒီစီမှာလှုပ်တဲ့မွတ်စလင်ကော့ကတ်စ်ညီလာခံမှာအောက်လွှတ်တော်မတ်အီလန်အိုမာကခိုင်မာပြောသွားပါတယ
်။ Because if we don't fully confront it and push people,
ကျွန်တော်အပြည့်အဝထိတ်တဲ့ရင်ဆိုင်ကြီးလူတွေကိုမတွန်းဘူးဆိုရင်နောက်ထပ်မျိုးဆက်တစ်ဆက်နှစ်ဆက်အထိဒီနေရာမှာပဲပြိမိနေမှာပါ။
အောက်လွှတ်တော်မတ်တွေဖြစ်ကြတဲ့နောက်ထပ်အမေရိကန်မွတ်စလင်တူဖြစ်သူရရှိဒတ်တလီ၊ Alexandria Ocasio-Cortez, Ayanna Presley တို့နဲ့အတူမစ္စအိုမာကိုလည်းမျိုးကြီးစိတ်မှန်စကားတွေပြောတယ်ဆိုပြီးသမ္မတထရမ့်ကပြစ်တင်ဝေဖန်ထားတာပါသူတို့ရဲ့မူရင်းနိုင်ငံတွေစီကိုပြန်သွားသင့်တယ်လို့လည်းသမ္မတက Twitter မှာရေးထားပါတယ်အဲ့ဒီလေးဦးထဲမှာဆိုမာလီနိုင်ငံကနေဒုက္ခသည်တူအဖြစ်အမေရိကန်ကိုရောက်လာတဲ့ Miss Omar တယောက်ပဲဒီနိုင်ငံမှာမွေးတဲ့သူမဟုတ်တာဖြစ်ပြီးသမ္မတထရမ့်ရဲ့အပြင်းထန်ဆုံးထိုးနှက်မှုတွေကိုအဓိကခံရသူပါ2001စက်တင်ဘာလ17ရက်အကြမ်းဖက်ဝါရဆွဲတိုက်ခိုက်ခံရမှုတွေအမေရိကန်ကိုအပြစ်တင်တယ်ဆိုပြီးမကြာသေးခင်ကမဲဆွယ်စီးမွေးတစ်ခုမှာသမ္မတထရမ့်က Miss Omar ကိုဆွဆွဲပါတယ်အကြောင်းကတော့တိုက်ခိုက်မှုမှာပါတဲ့မွတ်စလင်တွေကိုမစ်ဆိုမာကလူတို့ကတခုခုလုပ်ခဲ့တယ်ဆိုတာတော့ပြောထားဘူးလို့ပါ။သမရကအဲ့လိုပြောတဲ့အခါတက်လာတဲ့လူတို့ကဆန်ဟာဘက်ဆိုပြီးတော့ဩကြပါတယ်။ဒီဘော်လာက Twitter မှာမစ်ဆိုမာရေးခဲ့တာတခုကြောင့်လည်းအငင်းပွားပွဲဖြစ်ခဲ့ရပါသေးတယ်။ချမ်းသာတဲ့ American Jew အလူရှင်တွေဟာအစ္စရေးဆိုင်ရာ American မူဝါဒပေါ်လွှမ်းမိုးမှုတိတ်ကြီးတယ်လို့ရေးခဲ့တာပါ။ဒီဘော်ဒီမိုကရက်တွေကရော Republican တွေကပါဝေဖန်တာခံရပြီးတဲ့နောက်မစ်ဆိုမာကပြန်တောင်းပန်ပါတယ်။တနင်္လာနေ့ကအင်ဂျူတော်မှာပါကစ္စတန်ဝန်ကြီးချုပ်နဲ့တွေ့တဲ့အချိန်ဒီအမျိုးသမီးအမတ်၄ဦးကိုသမ္မတထရမ့်ကထပ်ပြီးဝေဖန်ပါတယ်
။ Well I think they're very bad for our country. I really think they must hate our
country. သူတို့ကကျွန်တော်တို့တမ်းပြည်ပေါ်သိကိုဆိုးလွန်းနေလို့ကျွန်တော်ထင်တယ်။နိုင်ငံကိုသူတို့မုန်းတီးနေတာဖြစ်မဲ့
။သမ္မတကဝေဖန်တာတွေခံရပြီးတဲ့နောက်အခုမဲဆန်ဒနဲ့မီနီဆိုတာကိုပြန်သွားတဲ့ Miss Omar ကိုထောက်ခံသူတွေကတခဲနဲ့အားပေးကြိုဆိုကြပါတယ်။အင်္ဂါနေ့ကပွဲကိုတက်သူတွေတဲ့တူဦးကတော့ဤရစပွဲမှာကြဆုံးသွားတဲ့ပါကစ္စတန်ရဲ့ဘွားအမေရိကန်စစ်သားတဦးရဲ့ဖခင်ဖြစ်သူခီဇာခန်ပါသူဟာသမ္မတထရမ့်ရဲ့မွတ်စလင်စံကြီးရဲ့ပြောဆိုချက်တွေပေါ်2016ဒီမိုကရက်ပါတီညီလာခံမှာဝေဖန်ခဲ့သူလည်းဖြစ်ပါတယ
် World and this nation looks up to you to lead you have been chosen
ဘာကြီးနဲ့ဒီနိုင်ငံကခမည်းရဲ့ဦးဆောင်မှုကိုမျှော်လင့်နေပါတယ်ခမည်းဟာအရွေးချယ်ခံထားသူပါခမည်းရဲ့ခေတ်ကာလကခမည်းကိုရေးထားပြီးပါပြီ
သူဟာမွတ်စလင်ဖြစ်တာကြောင့်အစ္စလာမ်ရဲ့အကြံဖက်ဝါဒီတွေနဲ့အစွန်းရောက်ဝါဒီတွေပဲရိင်းနေလို့လူတွေကယူဆကြတဲ့ပေါ်သိစိတ်ပြက်မိတဲ့အကြောင်း Miss Omar ကပြောပါတယ
် As Muslim legislators we are constantly being asked to
မွတ်စလင်လူ့အမတ်တွေဖြစ်တဲ့ကျမတို့ဟာတခြားလူတွေကိုမမေးတဲ့ကိစ္စတွေကိုအမြဲအမေးခံနေရပြီးအချိန်တွေအလဟတာဖြစ်နေရပါတယ
်ဒီအမျိုးသမီးလူ့တော်အမတ်တွေကိုသမရရဲ့ဝေဖန်ချက်အများစုဟာမှားတယ်ဒါမှမဟုတ်လှည့်တာတွေဖြစ်နေတယ်လို့လေးလာသူတွေကပြောပါတယ်ဒါဟာ2020သမ္မတရွေးကောက်ပွဲမတိုင်ခင်သူ့ကိုထောက်ခံသူလူပြူတွေကိုလှုံ့ဆော်ဖို့ရည်ရွယ်တာလို့သုံးသပ်ကြပါတယ်ခင်ဗျာ
ကိုချေချော်သိမ့်ပါရှင် VOE ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးစာလိုက်ကနေဝေဖန်ကြံပေးစာရီပေးပို့လို့ရင် VOE American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ခန္ဓာတွေမှာမြန်မာလူထုနဲ့ကျန်းမာရေးခန္ဓာကိုနားဆင်ရမှာဖြစ်တယ်လို့ဥကြောစန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
တိုက်ပွဲဟာဒီမှာ6လအတွင်းမှာကို23ဆလောက်ကျေပြန့်လာတယ်။မြေတိုင်းလူတွေပဲဖြစ်နေတယ်ဖြစ်တဲ့အခါမှာ
နိုင်ငံရေးလမ်းကြောင်းပိတ်နေတဲ့ရခိုင်ငင်းငင်းရေးအလားအလာဆိုတဲ့အကြောင်းအရာပေါ်မှာပြည်သူ့လွှတ်တော်ဆိုင်ရာမြေပုံမြို့နယ်ကိုယ်စားလှယ်ဥဖေတန်းနဲ့ဥကြောစန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်အားကစားသတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။တုတ်ကွေးယောဂကာကွယ်ဈေးကိုထိုးထားသည်ဖြစ်စီမထိုးထားသည်ဖြစ်စီကိုခံစွမ်းအားကောင်းမွန်နေဖို့ကသာပို့ပြီးတော့အရေးကြီးတာကြောင့်အခုလိုတုတ်ကွေးအဖြစ်များနေတဲ့အချိန်မှာကိုခံစွမ်းအားကောင်းမွန်အောင်ဂရုစိုက်နေထိုင်သင့်တဲ့အကြောင်းကိုဒေါက်တာတန့်စောကဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ဇူလိုင်လလယ်မှာတုတ်ကွေးယောဂါဟာပြန်ပြီးခေါင်းထောင်လာနေပါတယ်။ရာသီတုတ်ကွေး H1N1 ကြောင့်အသက်သေဆုံးရသူတွေဟာမြန်မာတနင်္ဂနွေတိုင်းတာနဲ့ကြည့်မယ်ဆိုရင်အရေးအတွက်30ကျော်အထိရှိလာနေပါပြီ။တုတ်ကွေးဖျက်နာဒဏ်ကိုခံစားနေရသူတွေဟာလည်းအများပြားရှိနေတာကိုတွေ့ရပါတယ်။တုတ်ကွေးကာဝယ်ဈေးမထိုးလိုက်ရသေးတဲ့သူတွေကတချို့ဟာလည်းအခုအချိန်မှာကာဝယ်ဈေးထိုးဖို့ပြင်ဆင်နေကြတာပါ။ဒီရာသီအချိန်ကာလမှာတုတ်ကွေးယောဂါကာဝယ်ဈေးကိုထိုးထားသည့်ဖြစ်စဉ်မထိုးထားသည့်ဖြစ်စဉ်မိမိတို့ရဲ့ကိုယ်ခံစွမ်းအားကိုကောင်းမွန်နေအောင်ကူးစိုက်နေထိုင်စားသောက်သင့်တယ်လို့အာဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဒဝင်းအမြင့်ကအခုလိုပြောပါရစေ။
အဓိက main ကတော့ပေါ့နော်ဗိုက်တာမင် C ပေါ့နော်ဗိုက်တာမင် C များများပါတဲ့အစားအသောက်တွေကျွန်တော်တို့နေ့တိုင်းစားသောက်ပေးဖို့အရေးကြီးပါတယ်။ပြီးတဲ့ခါကျတော့နောက်တစ်ခုကတော့ကျွန်တော်တို့ကိုယ်ခံစွမ်းအားတွေကိုတက်စီတာကတော့အသားဓာတ်လို့ခေါ်တဲ့ protein ဓာတ်ရဲ့နောက် zinc ဓာတ်လို့ခေါ်တဲ့နော်အစားပေါ့နော်သတ္တုဓာတ်တစ်မျိုးရှိပါတယ်။ဒီဓာတ်တွေကိုသာများများသာစားနိုင်ခဲ့မယ်ဆိုရင်ကျွန်တော်တို့ကိုယ်ခံစွမ်းအားတွေကောင်းနေမယ်ဆိုလို့ရှိရင်ဒီလိုမျိုးတုတ်ကွေးယောဂါတွေအားလုံးကိုကာကွယ်နိုင်မှာဖြစ်ပါတယ်လို့လည်းပြောချင်ပါတယ်
။ကိုယ်ခံစွမ်းအားကောင်းမွန်အောင်နေထိုင်တဲ့နေရာမှာဗိုက်တာမင် C ဓာတ်အသားဓာတ်နဲ့ zinc ဓာတ်တွေပါဝင်အောင်စားသောက်ပြီးအေးဝအောင်အိပ်ပေးဖို့လိုတယ်လို့သိရပါတယ်။ဗိုက်တာမင် C ပရိုတင်းအသားဓာတ်နဲ့ zinc အာဟာရဓာတ်တွေလုံးလုံးလောက်လောက်ရရှိအောင်ဘလို့အစားအစာတွေကိုရွေးချယ်စားသုံးပေးဖို့လိုပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဒဝင်းအမြင့်ကအခုလိုပြောပါတယ်
အဲ့တော့ဗောနော်ဗိုက်တာမင် C အများဆုံးပါတာကတော့ကျမတို့ဥပမာဆိုလို့ရှိရင်ဗောလိမ္မော်သီးတို့ရှောက်သီးတို့နောက်ပြီးတော့မှနော်ဆန်ကစ်သီးတို့နော်ဒီလိုမျိုးလေးတွေဗောအရွက်ထဲမှာဆိုလို့ရှိရင်လေကင်မွန်းချင်ရွက်တို့နောက်ပြီးတော့မှစာဗောချင်မောင်ရွက်တို့ဒါလိုမျိုးတွေအားလုံးကဆိုရှင်ဗိုက်တာမင် C တွေလည်းပါတဲ့အတွက်ကြောင့်ဒါကျမတို့မြန်မာလူမျိုးတွေအနေနဲ့လွယ်လွယ်ကူကူပဲစားသောက်လို့ရပါတယ်နောက်ပြီးတော့မှတက်ကွေးတွေဖြစ်နေတဲ့အတွက်ကြောင့်ကျမတို့ဆွပြုတ်ရည်များများဗောနော်ဆွပြုတ်ရည်တောက်တဲ့ခါမှာလည်းဒီလိုပဲချက်ဆွပြုတ်လေးလှုပ်လိုက်ပြီးတော့မှကြောက်ဖြုန်သီးလေးထည့်တာမျိုးနော်နောက်ပြီးတော့ကင်မွန်းချင်ရွက်လေးခတ်တာမျိုးဆိုဒါမျိုးဆိုလို့ရှိရင်ကျမတို့တွေကဗိုက်တာမင် C လည်းပါသွားမယ်ပြီးရခါကျအသားဓာတ်လည်းပါသွားမယ်ပေါ့နော်အဲ့တော့ zinc ဓာတ်ကိုပို့လို့ချင်တယ်ဆိုတော့ကျမတို့အခုချိန်မှာမြင်းများပေါက်တဲ့ပဇွန်နေပေါ့နော်ပဇွန်နေဆိုလို့ရှိရင်ဒါမြင်းများသုံးပြီးတော့မှဆွပြုတ်ရည်လေးလှုပ်လိုက်မယ်ပဇွန်နဲ့ကင်မွန်းချင်ရည်လေးကြော်လိုက်မယ်ဆိုလို့ရှိရင်ဒါတော်တော်လေးကိုလည်းစားကောင်းတဲ့အရာလည်းဖြစ်မယ်နောက်ပြီးတော့မှကိုယ်ခံစွာအားတွေလည်းတက်စေမယ်ပြီးလို့ရှိရင်တုတ်ကွေးယောဂါကိုလည်းကာကွယ်နိုင်မှာလို့လည်းကျမပြောချင်တယ်ပေါ့နော
်အကြောင်းမျိုးမျိုးကြောင့်တုတ်ကွေးယောဂါကာဝယ်ဆေးမထူထားတဲ့သူတွေအနေနဲ့လည်း H1N1 ကူးစက်ခံရနိုင်မလားဆိုပြီးဆိုရင်ပူဝင်နေကြတာပါကဝစီထူထားသည့်ဖြစ်စီမထူထားသည့်ဖြစ်စီကိုခံဆွမ်းအားကောင်းမွန်နေအောင်နေထိုင်နိုင်ဖို့သာပူပြီးရေးကြည့်တာကြောင့်ကိုခံဆွမ်းအားကောင်းစီမဲ့အစားအစာတွေကိုရွေးချယ်စားတော့ပြီးအရေးဝအောင်အိပ်ဖြစ်တယ်လို့ကျောင်းသားတူဦးဖြစ်သူကိုကောင်းသက်ဟင်းကအခုလိုပြောပါတယ
်စားတာတော့လာတော့ကျွန်တော်နေ့တိုင်းဘယ်လိုပြောမလဲအသီးရွက်များများစားတယ်ကျွန်တော်ကထမင်းစားရပြီပေါ့တိုးစရာတိုးရင်တော့မှမုံလောက်ညီတော့ဘာလို့မဟုတ်အသီးရွက်စားတာရှိတယ်ကျွန်တော်ကရင်တော့မျက်မှန်တွေပါတက်ကတော့ကျွန်တော်အဲ့လိုအရွက်အသိန်းတော့ပါအသီးရွက်စားတယ်အဲမုံလောက်ညီတော့ပါမုံလောက်ညီတော့ပြင်မြင်ခွာရတော့အဲ့လိုမျိုးပါလေထမင်းနဲ့စားရခါကျရင်စားပြီးပြီးရင်တခြားဘယ်လိုပြောမလဲအတီးရွက်ပေါ့ပန်းတီးလိုအဲ့လိုမျိုးစပြက်တီးလိုစားရှိတယ်ပြီးရင်အစားတော့ပုံမှန်တော့စားတာပေါ့
တုတ်ကွေးယောဂါကူးစက်မခံရအောင်ကူးစိုက်တဲ့နေရာမှာကိုယ်ခံဆွမ်းအားကောင်းမွန်နေအောင်နေထိုင်မှုလို့ဒီလိုလက်ကိုဆက်ပြားနဲ့မကြာခဏဆေးကြောတန့်စင်ပေးဖို့ကလည်းအရေးကြီးပါတယ် ဆက်ပြမရနိုင်တဲ့အခြေအနေတွေမှာဆိုရင်ဟန်းကျယ်လူမျိုးလက်တန်းစင်စည်တွေကိုအသုံးပြုပြီးလက်တန်းရှင်ရေးကိုကူဆိုင်တင်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ
်ပိုးတွေอ่ะပေါ့เนาะဗိုင်းရပ်စ်ပိုးတွေอ่ะနေရာအနက်မှာရှိတဲ့အတွက်ကြောင့်ကျွန်တော်တို့တွေကတခုခုကင်ပြီးဆိုလက်ဆေးဖို့အရေးကြီးပါတယ်အဲ့တော့လက်ဆေးတဲ့နေရာမှာလည်းဒီလိုပါပဲကျွန်တော်တို့ဆက်ပြနဲ့ရေနဲ့လက်ဆေးမှလက်ဆေးတာမဟုတ်ပါဘူးအခုခေတ်မှာဆိုရှင်ကျွန်တော်တို့ဟန်းကျယ်တွေအများကြီးထွက်နေပြီပေါ့เนาะအဲ့လိုဟန်းကျယ်လေးနဲ့လက်ဆေးလိုက်မယ်အစားတောက်စားခါနီးမှာလည်းဟန်းကျယ်လေးနဲ့စားပြီးလက်ဆေးလိုက်ပြီးတော့မှစားတောက်မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ခန္ဓာကိုယ်တော်တော်လေးလေးဟိုကာကွယ်ပြီးသားဖြစ်သွားမှာပ
ါလူထုတဲတဲ့နေရာတွေကိုသွားတော့မယ်ဆိုရင်နှာခေါင်းစည်းတွေကိုတက်ဆင်ပြီးသွားတာဟာတကွေးယောဂကာဝေးရေးကိုအထောက်အကူဖြစ်စေမှာပါကိုဟန်ဆာအနေနဲ့သူတွေနဲ့နာတာရှိယောဂဝေနာခံစားနေရတဲ့သူတွေအနေနဲ့ကတော့လူထုတဲတဲ့နေရာတွေကိုတက်နိုင်သမျှမသွားပြစ်အောင်ရှောင်ကျဉ်သင့်တယ်လို့ဒေါက်တာဒဝင်းမြင့်ကအကြံပေးပါတယ
်ကျမတို့တွေက max လေးတွေတော့တက်ပေးပါเนาะဒီလိုနှာခေါင်းစည်းလေးတွေတက်ပေးဖို့အရေးကြီးပါတယ် max လေးတွေမဝယ်ဖြစ်ဘူးဆိုလို့ရှိရင်လည်းချောင်းဆိုးတဲ့အခါမှာပဲဖြစ်ဖြစ်ပါเนาะအဲ့လိုတွေအချိန်မှာဆိုရှင်ကျမတို့တွေကဒီလိုမျိုးအဝတ်လေးတွေနဲ့ပိတ်ပြီးတော့မှချောင်းဆိုးလို့လည်းရပါတယ်ပေါ့เนาะနောက်တစ်ခုကတော့ဒီအချိန်မှာဆိုလို့ရှိရင်ဒါတွက်ကွေးယောဂအများဆုံးဖြစ်တဲ့ကာလဖြစ်တဲ့အတွက်ကြောင့်မလို့ကလေးငယ်တွေပေါ့เนาะနောက်ပြီးတော့မှကိုခံစွာအနှကိုကလေးဟိုကနည်းနေတဲ့သူတွေနောက်ပြီးတော့မှကင်ဆာယောဂအခုထုံးတွေကိုယူထားတဲ့သူတွေဆိုရှင်လူများများသောနေရာတွေမတော်သင့်ပါဘူးလို့လည်းအကြံပြုချက်ပါတယ်ဒီလိုချိန်ကတော့ကျမတို့အိမ်ထဲမှာပဲဖြစ်ဖြစ်ပေါ့နော်အလုပ်ထဲမှာပဲဖြစ်ဖြစ်နေတာကတော့ပို့ပြီးတော့မှလည်းလုံခြုံပါတယ်ပြီးတဲ့အခါကျတော့ယောဂကုသမှုလည်းအနည်းဆုံးခံရမယ်လို့လည်းကျမတို့ပြောချက်ပါတယ်လို့နော
်တုတ်ကွေးယောဂကာဝေးဈေးကိုထိုးထားသည်ဖြစ်စေမထိုးထားသည်ဖြစ်စေကိုခံဆွမ်းအားကောင်းမွန်နေဖို့ကသာပို့ပြီးအရေးကြီးတာကြောင့်အခုလိုတုတ်ကွေးအဖြစ်များနေတဲ့အချိန်မှာကိုခံဆွမ်းအားကောင်းမွန်အောင်ကုသိုက်နေထိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
တကွေးဖြစ်များနေတဲ့အချိန်မှာကိုခံဆွမ်းအားကောင်းအောင်ဂရုစိုက်နေထိုင်သင့်တဲ့အကြောင်းကိုဒေါက်တာတန့်စောကစူးစီးတင်ပြပေးထားတာကိုနားဆင်ခဲ့ကြရတာပါအခုတော့ဥကြောစံသားရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီမိုကရေစီနီးကြကြရေးကောက်တင်မြှောက်ထားတဲ့ပြည်ထောင်စုလွှတ်တော်ဟာပြည်ထောင်စုအရေးဖြစ်တဲ့ရခိုင်အရေးကိုအရေးတည်ယူဆွေးနွေးအဖြစ်ရှာဖို့ဘာကြောင့်ပြက်ကွက်နေပါသလဲလွှတ်တော်ကသာတကယ်အလေးထားဆောင်ရွက်မယ်ဆိုရင်အဆင်ပြေအောင်မြင်နိုင်တဲ့အလားအလာရှိတယ်လို့ပြည်သူ့လွှတ်တော်ဆိုင်ရာမြေပုံမြို့နယ်ကိုယ်စားလှယ်ဦးဖေတန်းကဆိုပါတယ်အသေးစိတ်ကိုတော့ဦးဖေတန်းနဲ့ဦးကျော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါတယ်ရှင
်ဦးဖေတန်းခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တက်မတော်နဲ့အေအေတို့ရဲ့တိုက်ပွဲရခိုင်တိုက်ပွဲအခြေအနေပဲဆိုတော့ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလွှတ်တော်ကဘလောက်ထိဖြည့်ရှင်းနိုင်မဲ့အလားအလာရှိသလဲဆိုတာကိုသိချင်တာပါဒါပေမဲ့လောလောဆယ်မှာစမေးချင်တဲ့မေးခွန်းကတော့အဲ့ဒီရခိုင်တိုက်ပွဲအခြေအနေဟာအခုအခါအရှင်းမြင့်လာသလားအရှင်းရော့ကျသွားသလားသူတို့မဟုတ်ပုံမှန်ပဲဖြစ်နေသလားဆိုတာနည်းနည်းအကြံပြင်းခြုံငုံပြောပြပါခင်ဗျာ
ဟုတ်ကဲ့အစပရမတော့ဒီတက်တော်ကဝင်လာတာကပလဲဝါကအစပါတယ်အဲ့ဒီနေရာတဝိုက်မှာပဲရသေးတော်ဘုံမကျွန်းကျောက်တော်အဲ့ဒီနေရာမှာဖြစ်နေတာကနောက်ပိုင်းမှာတော့မြောက်ဦးမင်းသားရေကိုအခုဆိုရင်အားမျိုးနဲ့ကြီးရောက်လာပါတယ်အဲအောင်ဒီတိုက်ပွဲဟာဒီနား6လအတွင်းမှာကို23ဆလောက်ကျေပြန့်လာတယ်မြေတိုင်းလူလူပဲဖြစ်နေတယ်ဖြစ်တဲ့အခါမှာလည်းရင်းနှုံးကတော့သူတို့အလေးအနက်တိုက်တယ်ဆိုတာကအခုကသူတို့ကစစ်ကြောင်းတွေကိုဟိုဝင်ပြီးတော့အင်းနဲ့အားနဲ့တိုက်လာတာရှိတယ်အရေးတပ်တွေကိုသူတို့ဒုံးကျည်တွေနဲ့ပြစ်တာတွေရှိကြတယ်ကျုံပြီးတော့ပြရရင်တော့တိုက်ပွဲဟာကျယ်ပြန့်လာတယ်ပို့ပြီးတော့ပြင်းထန်လာတယ်ပြည်သူတွေပို့ပြီးတော့ဒုက္ခကြောက်နေရတယ်လို့ကျွန်တော်အကြမ်းဖြစ်ပြောလိုပါတယ်ခင်ဗ
ျတစ်ဖက်မှာလည်းအစိုးရကုစလေညီညာရေးအဖွဲ့နဲ့အေးပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ညီညာရေးစကားတွေပြောကြတာကန့်လန့်ကြတာကြားပါတယ်အဲ့ဒါကဘယ်လောက်ထိရောက်ပါသလဲအဲ့တော
့ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒါလည်းကြားပါတယ်ဒါပေမဲ့တကယ်တမ်းပြောရမှာကအေအေနဲ့အမြတ်တမ်းတော်ဖြစ်ပါတယ်။ပြီးတော့မြတ်တမ်းတော်ကစီကံချက်တွေကျူတင်တတ်မှတ်ချက်တွေအင်းနဲ့အေကိုဆွေးနွေးတဲ့အခါမှာအေဟာရခိုင်ပြည်နယ်ထဲမှာနေလို့မရဘူး။လိုင်ဇာပြန်သွားမှပိုင်လက်ချက်ထိုးနိုင်မယ်ဆိုတာမျိုး။နောက်ပြီးတော့အေကိုအကျန်းဖက်အပွဲတတ်မှတ်တယ်။အေခေါင်းဆောင်တွေကိုအကျန်းဖက်ခေါင်းဆောင်ဖြစ်တရားစွဲတယ်။အဲ့ဒါလိုကျူတင်စီကံချက်တွေနဲ့ပေါ့နော်။လွှမ်းမိုးနိုင်တဲ့အဲဒီလူရက်တွေနဲ့အဲလုပ်နေတဲ့အခါမှာဒါတယောက်နဲ့တယောက်ဆွေးနွေးဖို့လက်တွန့်လာတယ်မဖြစ်နိုင်တဲ့အခြေအနေမျိုးရောက်လာတယ်။အဲဒါကြောင့်တပ်မတော်ကဒီလိုစီကံချက်တွေမတတ်မှတ်ပဲနဲ့ညီကိုချင်းပဲအဖွဲ့နဲ့ဖြစ်ဖြစ်ဒီခိုင်ပြည်နယ်အရေးကပြည်ထောင်စုအရေးဖြစ်ပြီးဆိုပြီးတော့ပြည်ထောင်စုစိတ်ဓာတ်နဲ့ကျွန်တော်တို့ကအကုန်လုံးမာမနာတွေလျှော့ပြီးတော့ရှင်းလင်းရဲ့စကားဝိုင်းကိုဖွင့်ပေးမယ်ဆိုရင်တော့ဟောဒါပို့ပြီးတော့အခြေအနေကောင်းမယ်အလားအလာကောင်းမယ်လို့ကျွန်တော်တို့မြင်ပါတယ
်။တချို့ တိုင်းရင်းသားအင်အားစုတွေနဲ့ဆွေးနွေးတဲ့နေရာမှာတက်မတော်ဘက်ကဒီဟာနဲ့ပို့ပြီးတော့နှိမ့်နှိုင်းလိုတဲ့ဆန္ဒပြသတယ်သဘောထားပို့ပြီးပျော်ပြောင်းတယ်လို့အေနဲ့နှိုင်းရှင်ပြီးပြောရင်မှန်သလားခင်ဗျာဘာဖြစ်လို့အေကိုကြတော့လောက်တင်းမှနေရသလဲဆိုတာတခါတခါစဉ်းစားမိပါတယ်ကျွန်တော်စဉ်းစားချက်မှန်ပါလားဘာကြောင့်အဲ့လိုတင်းမှနေတယ်ထင်ပါလဲတက်မတော်ဘက်က
အဲ့လိုဖြစ်နေရတဲ့အကြောင်းကတော့ကျွန်တော်တို့ရခိုင်ပြည်နယ်ကိုရခိုင်တပ်တော်ရောက်လာတဲ့အခါမှာကျွန်တော်ရခိုင်ပြည်နယ်မှာခြေချောက်ခွင့်မပြုရှင်ဘူးဘာလို့ဆိုတော့ရခိုင်ပြည်နယ်ကမြို့သားရေးစိတ်ဓာတ်ပြင်းထန်တယ်နိုင်ငံကြီးအားဖြင့်လည်းပဲအဲကျွန်တော်တို့ဒီဥတွေကောင်းထဲကလုံးလို့မရဘူးဆိုတော့ခံစားချက်တွေရှိနေတယ်ပြီးတော့ပဋိရှင်တွေမှာလည်းပဲရခိုင်ပြည်နယ်အချင်းချင်းတွေနဲ့နေတယ်လူငယ်တွေလုံးလည်းမဖြစ်နေတယ်အနာကမျိုးလင့်ချက်မရှိဘူးအဲ့ဒါတွေနဲ့ရခိုင်ပြည်နယ်ခံစားနေရတာတွေအများကြီးရှိတယ်အဲ့တော့ရခိုင်တပ်တော်ရောက်လာရင်ရခိုင်ပြည်သူတစ်ခုလုံးကတပ်တော်ကိုထောက်ခံပြီးတော့ပူးပေါင်းပါဝင်သွားကြရင်ဒါပြည်ထောင်စုအနေနဲ့ဒါဟာလားအနေရရှိရဲနောက်ပြီးရခိုင်ဒေသမှာတခြားနိုင်ငံတွေကညီညွတ်နာမှုတွေလည်းရှိရဲအခြားဆိုတဲ့အပေါ်စီရဲ့ပြဿနာလည်းရှိရဲဆိုတော့ရခိုင်ဒေသဟာအဲ့လိုထူးခြားတဲ့အခြေအနေကြောင့်เนาะဒါနိုင်ငံတော်အနေနဲ့ဒီမှာအေးကိုအရှေ့စိုက်ခွင့်ပြုရရင်ဒီစစ်စင်ရေးတွေကြီးကြီးမားမားတို့မဲ့ကျတဲ့အခြေအနေမျိုးတိရောက်လာနိုင်တာပေါ့။အနောက်ပြီးတော့ဟိုစိတ်မချရဘူးပေါ့။အချက်ပြောရတယ်လည်းဝင်လာနိုင်တာပေါ့။အဲကြောင့်ဒါဟာခိုင်ပြည်နယ်ရဲ့တက်မှာအပေါ်ကိုချုပ်ထွေးလာမယ်ဆိုတဲ့အဲလိုသဘောထားတွေရှိတဲ့အတွက်နဲ့အဲဒီလိုခိုင်ပြည်နယ်ထဲမှာအေအေကိုအရှေ့စိုက်ခွင့်မပြုကြလို့ကျွန်တော်အနေနဲ့ယူဆပါတယ
်။ဟုတ်ကဲ့။ဆိုတော့ဥပိသန်ပြောထားတဲ့အထက်မှာလည်းပါပါတယ်။မြန်မာနိုင်ငံရဲ့လွှတ်တော်အနေနဲ့ရောဒီကိစ္စကိုဘယ်လောက်ထိကင်တွယ်ဖြေရှင်းဖို့ကြိုးပမ်းမှုရှိပါသလဲခင်ဗျာ။အိမ်မှာတင်ပြဆွေးနွေးရလာဥပဒေ
ကျွန်တော်ကတော့လေလွတ်တော်ဆိုတာဥရေကြီးမှာနိုင်ပေါ့နော်။ဟောအစိုးရဆိုတာကတော့အုပ်ချုပ်ရေးမှာနိုင်ပါ။အဲဒါမဲ့ကျွန်တော်ဒီနေ့ energy ပြောမှုရဲ့လွတ်တော်နဲ့ဒေါန်ဆန်းစုကြည်ခေါင်းဆောင်နဲ့ energy အစိုးရအပေါ်မှာကျွန်တော်ကတော့အဲ့လိုတိကျမမြင်ဘူး။ဘာလို့လဲဆိုတော့ဟောဒါ energy ကလွတ်တော်ထဲမှာအပြတ်တမြင်ရယူထားလို့ဖြစ်ပါတယ်။ပြီးတော့အဲ့လိုအရှင်တွေမှာဒီအထူးသဖြင့်ငင်းချမ်းရေးဖြစ်စဉ်တွေမှာဒေါန်ဆန်းစုကြည်ဒီဥဆောင်ပြီးတော့20ပြည်ပြည်လုံးညီလာခါမှာအဖြေရှာဖို့ကြိုးစားတယ်ဒါမဲ့ရက်တန်နေရပေါ့အဲ့ဒီခါမှာလွတ်တော်အစည်းအဝေးပြင်ဖို့ကြိုးစားလာတယ်အဲ့ဒါဘာလဲဆိုတော့အစိုးရနဲ့လွတ်တော်ဟာလာပူးပေါင်းဆောင်ရွက်တဲ့သဘောလို့ဟိုမြင်ပါတယ်ဒါကြောင့်ကျွန်တော်တို့အစိုးရကငင်းချမ်းရေးကိုအကောင့်တက်ပေါ်ရမှာလွတ်တော်အကြီးအကဲတွေနဲ့လက်တွဲပြီးဆောင်ရွက်မယ်လွတ်တော်လမ်းကြောင်းကအဖြေရှာမယ်ဆိုရင်ရနိုင်ပါတယ်ဥပမာလွတ်တော်ကတမန်ကန်လုံးကိုအပြစ်ခတ်ရက်ဆွဲဖို့အစိုးရကိုတိုက်တွန်းတဲ့အဆိုမျိုးနော်နောက်ပြီးတော့လွတ်တော်ကဒီတိုင်းသားဒေသတွေကိုပြည်နယ်တွေကိုပေါ့ဗျာလက်ပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအတွက်စီမံရေးချပြီးတော့ဆောင်ရွက်ရတိုက်တွန်းတဲ့အဆိုမျိုးဒါမှမဟုတ်ပဲလွတ်တော်မှာငင်းချမ်းရေးပေါ်ဆောင်မှုကော်မတီကိုအဖွဲ့မျိုးဖွဲ့ပြီးတော့တာဝန်ယူမှုတာဝန်ခံမှုနဲ့နော်ဒီအစိုးရနဲ့လက်တွဲပြီးဆောင်ရွက်တာမျိုးနောက်ဆုံးဒီမှာဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်လာရေးအတွက်ကျွန်တော်တို့ကြိုးပမ်းတဲ့ဟာမျိုးပေါ့နော်အမျိုးမျိုးကျွန်တော်တို့ပူးပေါင်းဆောင်ရွက်လို့ဟိုရနိုင်တယ်လွတ်တော်ရဲ့အင်အားကိုနိုင်ငံတော်အစိုးရကလည်းဒါလက်တွဲပြီးတော့ဆောင်ရွက်မယ်ဆိုရင်ကျွန်တော်တို့မျိုးမန်းနဲ့ငင်းချမ်းရေးကိစ္စကပုံမှန်ပြင်လာမယ်လို့ကျွန်တော်ထင်ပါတယ
်။အတက်စီကပဲဥပဒေပြောတာဆိုရင်လွှတ်တော်ဟာတကယ်တမ်းလုပ်မယ်ဆိုရင်လုပ်နိုင်တဲ့အခြေအနေရှိရတာနဲ့အခုဘလောက်ထိလုပ်ပါသလဲအဲ့တော့အဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဘလောက်မှန်မှန်ကန်ကန်တင်ပြသုံးသပ်နိုင်ခွင့်ရှိပါသလဲလွှတ်တော်မှာအဲ့လိုတင်ပြကြပါသလားဆွေးနွေးရပါသလား
။ကျွန်တော်တို့အဖြေရှာဖို့ကြိုးစားပါတယ်။ဒါမဲ့ရခိုင်ပြည်နယ်လွှတ်တော်ကတော့ရခိုင်မျိုးသားပါတီ ANP ကကြီးစိုးတဲ့လွှတ်တော်ဖြစ်လို့အဲဒီမှာတော့ကျွန်တော်တို့အစိုးရအကုန်လုံးနိုင်ပါတယ်။ဥပမာငင်းချမ်းရေးအတွက်ဆိုပဲကြီးကြီးဒုက္ခတွေဒီကိုကုလပံ့ပိုးရေးဆိုပဲကြီးကြီးနော်ဒီ internet line တွေဖြတ်ထားတဲ့အစိုးရကြီးကြီးအကုန်လုံးကအဲဒီမှာအတူရှိပါတယ်။ဒီနယ်အစိုးရချင်းပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အစိုးရပေါ့။ဒါမဲ့ဒီနယ်အစိုးရကတိုက်တွန်းလားမတွန်းလားတော့မသိဘူး။ဒီတောင်စုအစိုးရကတော့ဒါတွေကိုဆက်လက်ပြီးတော့မလုပ်ဆောင်ပါဘူး။အဲ့ကျွန်တော်တို့ဒီဘက်မှာလည်းပြည်အောင်ဘက်မှာလည်းကျွန်တော်တို့ကကြိုးစားပါတယ်သူချင်း AMP အနေနဲ့ကြိုးစားပါတယ်အဲဒီတစ်ခေါက်လည်းပဲကျွန်တော်တို့နော် internet line ဖြတ်ထားတာဒီကိုပြန်ပြီးတော့ဟိုမြန်မြန်ဆန်းဆန်းပြန်ပြီးတော့ဝန်ဆောင်မှုတွေပေးဖို့ဟိုနိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အရေးကြီးအစိုးရကိုတင်တယ်အဲဒါမဲ့ကျွန်တော်တို့ဆွေးနွေးခွင့်တောင်မရပါဘူးတွတ်တော်ကအပယ်ချလိုက်တယ်ဆိုတော့ကအတွတ်တော်ကအစိုးရရဲ့လုပ်ရပေါ်မှာတွတ်တော်က check and balance လုပ်မှာကိုတွတ်တော်အကြီးအကဲကိုနှိတ်ကိုကဒါတွေကမလိုဘူးဆိုတဲ့ပုံစံမျိုးနဲ့အစိုးရတောင်တင်ခွင့်မပြုပါဘူးဒီတော့တကယ်လုံးမှာသူတို့အောင်မြင်မယ်ဆိုရင် energy သွတ်တော်ဆိုတော့ energy party ကဥဆောင်ပြီးတော့ဒီလိုအမြင်မျိုးရှိမယ်အဲဒီကိစ္စမျိုးကိုသူတို့လုံးမှာကျွန်တော်တို့ကလည်းဖြစ်နိုင်မယ်ဆိုတာသိရတဲ့အတွက်သူတို့ဘက်ကလုံရင်တော့ပို့ပြီးတော့ဒါကောင်းတယ်ဒါပေမဲ့လက်တွေ့မှာအဲ့လိုမျိုးတစ်ခုမှမတွေ့ရပါဘူးခင်ဗျာ
အဲ့တော့ကျွန်တော်ကြားသောက်တာအစိုးရအနာပိုင်းတွေဘက်ကလည်းအသိမှတ်ပြုရတယ်ရခိုင်ဒေသခံပြည်သူတွေရခိုင်ပြည်သူတွေဟာအေးအေးကိုပို့ပြီးတော့ထောက်ခံကြတယ်ဆိုတော့
တကယ်တမ်းသူဟာဥပဒေဘောင်တင်ကရွေးကောက်တင်မြောက်ထားတဲ့လွှတ်တော်ရှိတယ်။အဲ့ဒီလွှတ်တော်ကသူအေးကိုဘူးမဆိုင်ဘူးဒါဆွေးနွေးခွင့်တော့မရဘူးဆိုရင်အဲ့ဒီဒေသခံလူထုအနေနဲ့လက်နက်ကင်လမ်းစဉ်ကိုပူပြီးယုံကြည်သွားနိုင်စရာအကြောင်းရှိတာပေါ့ဥပဒေ။
မမရရအဲ့ဒါကြောင့်ကျွန်တော်တို့ဒီပထမကလေးကကမ္ဘာ့ပါတီကရဟန်းတပြည်နယ်လုံးမှာနိုင်ပါတယ်အများစုနိုင်တယ်ဒါပေမဲ့အဲ့ဒီတုန်းကလည်းကျွန်တော်တို့ပြည်နယ်အစိုးရဖွဲ့တဲ့အခါမှာရခိုင်မျိုးသားပါတီကိုဥပဒေကပြုပြီးတော့အနည်းချင်းနိုင်တဲ့ NLD ပါတီကလည်းပြည်နယ်အစိုးရဖွဲ့သွားတယ်တွေ့တူပဲကျွန်တော်တို့တွေ့တော်ထဲမှာဒါကကျွန်တော်တို့ရခိုင်ပြည်နယ်ငင်းချမ်းကိုရှိသည့်ရခိုင်ပြည်နယ်တိုးတဲကိုရှိသည့်ဒီပင်လီအရှိမာပဲရှိသည့်ကျွန်တော်တို့မျိုးစုံနဲ့ကိုအမျိုးသားကိုပြည်နယ်အတွက်အခွင့်အလမ်းတွေကာကွယ်မှုတွေကျွန်တော်တို့ဆွေးနွေးပါတယ်တင်ပြပါတယ်အဲဒါမဲ့လက်တွေ့မှာကျွန်တော်တို့မှတ်တမ်းတင်ခံရတာနဲ့ငွေခံရတာနဲ့နောက်ထပ်တော်တဲ့ကိုအတင်မခံရတာနဲ့အဲ့လိုမျိုးပဲပြီးသွားတယ်ပေါ့ဗျာအဲ့အပြင်မှာကိုခေတ္တရာလူငယ်တွေကမြင်ပါတယ်ဒီကိစ္စကိုနောက်ပြီးတော့ငွေတွေကလည်းအဲဒါရခိုင်ပြည်နယ်ရဲ့ထူရှားတဲ့ကျွန်တော်တို့သမိုင်းနောက်ခံနော်အဲဒီအရာကျွန်တော်ရခိုင်မျိုးသားအရီဟာအဲဒါဟာကျွန်တော်တို့ဒီနိုင်ငံမှာနေဟာငါတို့ကအမေရိကန်နေရတယ်ငါတို့ကတရှင်ကအာလာဒါကွန်မြူနီကေးရှင်းနဲ့နိုင်ငံတဲ့နိုင်ငံပဲအဲဒါပေမဲ့ဒီနေ့အချိန်မှာငါတို့ဟာတရားမျိုးရည်သူကိုရဖို့အတွက်အကျိုးစားလာတဲ့အခါမှာအမေရိကန်ဘဝကိုရောက်နေတယ်။တနည်းအားဖြင့်အကျုံဖြစ်နေတယ်ဆိုတဲ့စိတ်ဓာတ်မျိုးကသူငယ်တွေရဲ့စိတ်ထဲယဉ်ထဲမှာပေါ်လာတယ်။နောက်ပြီးတော့ဒီနေ့ကကွန်မြူနီတီမှုကလည်းနိုင်ငံတော်ဆူရကဘာမှမမေ့ရရမလုပ်ဘူး။ရသမျှတရားစကားတွေကိုသိမ့်ယူပြီးတော့ဟိုရောင်းပြီးတော့ခွဲဝေတဲ့အခါမှာဘာမှမဖြစ်တော့ပဲအဲ့ကျွန်တော်တို့ထားတော့အဲ့ဒီပုံမှာလည်းပဲလူငယ်တွေကဟာလာအနာကလမ်းကြီးကြောက်လာပြီးတော့ဟောဒါဟာသူတို့ရဝေးမြေရှာမှာတွားပြီးတော့အလုပ်လုပ်ကြရတယ်။ learning share တွေမဲ့လာတယ်။ဒီမှာနေတဲ့ပြည်သူတွေကလည်းပဲတနည်းတစ်ခြားစားဝတ်နေရေးကကျက်တက်လာတယ်။အဲ့ဒီပုံမှာဖြစ်ပေါက်ကိုရှာလာကြတာပေါ့။တရားဥပဒေပေါင်းထဲကလည်းအဲဒီကိစ္စကိုလုံးလုံးမရဘူးဆိုတာလက်ရှိအခြေအနေကတက်တည်ပြနေတယ်။ဒါကြောင့်ဒါတို့အနေနဲ့လက်နက်ကင်ငါးစီမှာမရှိဘူးဆိုတော့ခံစားချက်တွေဖြစ်လာတယ်။အဲ့လိုမှအေးအေးဒီနည်းနဲ့တိုက်ပွဲတွေဖြစ်လာတဲ့အခါမှာလေဒီဘက်မှာအလားဒီတမလောကလူဆောင်ချက်ဒီပုံမှာလူရခံစားလာရတော့ပို့ပြီးတော့အဲ့ဒီကဘူးဇောင်းပေးသွားတာပေါ့ဗျအဲ့ဒါကြောင့်ဒီလက်နက်ကန်တိုက်ပွဲကတော့တော်တာနဲ့ရမှာမဟုတ်ဘူးအချိန်နာကြပြီးမှညဉ့်ညင်းကိုသွားကြမလားအခုတည်းကပဲဖြစ်ပေါ်လာတဲ့အခြေအနေကိုညဉ့်ညင်းချမ်းချမ်းနဲ့ဖြေရှင်းပြီးတော့သွားကြမလားဆိုတာဟာကျွန်တော်တို့ဘက်ကအလားတကယ်တမ်းဒီရှိမှာတွေးသိမ့်ပါပြီတမလောနဲ့ဖြည်းဖြည်းဆိုရပဲဖြည်းဖြည်းဒီကိစ္စကိုအလေးထားပြီးတော့ဘာလဲညီကိုရှင်းရှင်းပဲဆိုတော့ဒီကြမ်းနေတဲ့ဗမာစီကံသမချက်မရှိပဲအင်းရည်ကိုကျွန်တော်တို့ဆွေးနွေးလိုက်ကြမယ်ဆိုရင်အင်းဒါကျွန်တော်တို့ဒါတခုတော့တွားရလာမယ်ဖြစ်တယ်လို့ကျွန်တော်တို့ကတော့ယုံကြည်ပါတယ
်နိုင်ငံရေးလမ်းကြောင်းပိတ်နေတဲ့ရခိုင်ငင်းငင်းရေးအလားအလာအပေါ်မှာမြေပုံမြို့နယ်ကိုယ်စားလှယ်ဥဖေတန်းနဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ခဲ့ကြရတာပါရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
် VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအတန်လွှင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်အခုဆက်ပြီးတော့ကိုရန်တိုင်းစူးစီးတင်ပြထားတဲ့အာကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်
ဒီလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာတော့မာရက်စ်ဦးဆောင်တဲ့အယ်ဂျီးရီးယားအသင်း
ပထမဆုံးအကြိမ်ပိုဆွဲသွားပါတယ်အိုင်လန်နိုင်ငံသားရှိန်လော်ရီကတော့ British Open ဂေါက်တီးပြိုင်ပွဲကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်အမေရိကန်နိုင်ငံ Las Vegas ကကမ္ဘာ Welterweight လက်ဝဲချန်ပီယံလူပွဲမှာတော့ဖိလစ်ပိုင်က Manny Pacquiao နဲ့ American က Keith Thurman တို့ထိုးသက်ခဲ့ကြပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာအရင်ဆုံးတော့ဂေါက်တီးပြိုင်ပွဲသတင်းနဲ့စတင်ကြပါတယ်British Open ကောက်တီးပြိုင်ပွဲကိုတော့ပြီးခဲ့တဲ့သတင်းပတ်ချာတာပရီနေကနေတနင်္ဂနွေနေ့ထိကစားခဲ့ကြပါတယ်အခုချိန် British Open ကိုတော့မြောက်အလန်က Royal Port Rush မှာကစားခဲ့ကြပြီးတော့ဒါဟာ1951နောက်ပိုင်းမှာမြောက်အလန်မှာပထမဆုံးအချိန်ပြန်ကစားတာပါဒီနေ့မှာတော့ Ireland နိုင်ငံသား Shane Lowry ကသတ်မှတ်ရိုက်ချက်ထက်15ချက်ရှော့ရိုက်ပြီးတော့စုစုပေါင်း169ချက်နဲ့ဒုတိယနေရာက Tommy Fleetwood ကို6ချက်အသာနဲ့အနိုင်ရပြီးတော့ British Open Champion ဖြစ်သွားပါတယ်ဒါဟာ Lowry အတွက်တော့ British Open ကိုပထမဆုံးအချိန်အနိုင်ရတာလည်းဖြစ်ပါတယ်
။ That's not going to sink in for a couple of days is it?
ကျွန်တော်မိသားစုကိုချစ်စစ်တင်ပါတယ်။ကျွန်တော်ငငယ်ကလေးကအဖေနဲ့အမေကကျွန်တော်အတွက်အများကြီးလှုပ်ပေးခဲ့ပါတယ်။အခုကျွန်တော်ဒီစုကိုရပြီးသူတို့ကိုပေးနိုင်တဲ့အတွက်အရန်ပျော်ပါတယ်။ပြီးတော့ကျွန်တော်ကိုအားပေးတဲ့သူတွေရောဒီမှာဝမ်းပြီးတော့လှူအားပေးကြတဲ့သူတွေကိုပါချစ်စစ်တင်ပါတယ်။ဒီအောင်မြင်မှုကခင်ဗျားတို့နဲ့လည်းဆိုင်ပါတယ်
။ Lowry နိုင်လိုက်တဲ့အတွက်သူဟာ Patrick Harrington ပြီးရင် Ireland နိုင်ငံသားတွေတဲက British Open ကိုဒုတိယမြောက်အနိုင်ရဘူးတဲ့သူဖြစ်ပါတယ်ခင်ဗျာ။ဖိလစ်ပိုင်လက်ဝဲကျော်မော် Manny Pacquiao ကတော့ကမ္ဘာအသက်ကြီးဆုံး Welterweight Champion ဖြစ်သွားပါပြီ။ American နိုင်ငံ Las Vegas မှာစနေနေ့ကထိုးသက်ခဲ့တဲ့ဒီကမ္ဘာ Welterweight Champion လူပွဲမှာတော့ Pacquiao နဲ့ American ကရှုံးပွဲမရှိသေးတဲ့ Keith Thurman တို့ထိုးသက်ခဲ့ကြတာပါ။ပွဲမစခင်တုန်းကတော့သူ့အနေနဲ့ဒီဘက်ကိုဘလို့ဘလို့ထိုးသက်ပြီးတော့နိုင်မယ်လို့ပြောခဲ့တဲ့ Thurman တယောက်ပထမအချိန်မှာပဲ Pacquiao ရဲ့ထိုးချက်တွေကြောင့်ချမ်းပေါ်ကိုလဲကြခဲ့ပါတယ်။အဲ့နောက်တော့သူတို့နှစ်ယောက်အပြန်အလှန်ထိုးသက်ခဲ့ကြပြီး12ချီပြီးတဲ့အထိတယောက်နဲ့တယောက်အလဲမထိုးနိုင်ခဲ့တာကြောင့်အမတ်နဲ့ဆုံးဖြတ်တာမှာပက်ခရောက်ကအမတ်နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒိုင်သုံးယောက်မှာတယောက်ကတော့သာမန်ကိုအနိုင်ပေးခဲ့ပြီးတော့ချန်တဲ့နှစ်ယောက်ကပက်ခရောက်ကိုအနိုင်ပေးလိုက်တာကြောင့်သူဟာဒီကမ္ဘာ Welterweight Champion ဖြစ်သွားတာပါ။ဒီပွဲနိုင်လိုက်တာနဲ့ဖတ်သက်ပြီးတော့ပက်ခရောက်ကတော့
This guy is is a warrior. I can say that because I've been fighting a lot of
သူကတကယ်ကောင်းတဲ့လက်ဝဲသမားပါ။ဘာလို့လဲဆိုတော့ကျွန်တော်ကပွဲတွေတော်တော်များများထိုးဘူးပြီးသူ့ရဲ့လက်သီးကတကယ်ပြင်းပါတယ်။သူ့ကိုရှော့တွက်လို့မရပါဘူး။ဒါပေမဲ့လည်းကျွန်တော်ကိုအားပေးတဲ့လူတွေကိုကျေးဇူးတင်ပါတယ်။ကျွန်တော်အနေနဲ့ဒီပွဲအတွက်အပြင်းထန်လေ့ကျင့်ခဲ့တာပါ။ကံကောင်းတာကသူ့ကိုကျွန်တော်ပထမအချိန်မှာထိထိမိမိထိုးနိုင်ခဲ့ပြီးဒီအချက်ကပဲဒီပွဲကိုနိုင်ရဖို့အတွက်အဓိကအဆုံးဖြတ်ဖြစ်ခဲ့တာပါ
။ဒါပြင်ဒီပွဲဟာသူ့ရဲ့နောက်ဆုံးပွဲမဟုတ်ဘူးလို့လည်းပက်ကယောကပြောလိုက်ပြီးတော့ဆက်ပြီးတော့လက်ဝဲထိုးသွားမယ့်အခြေအနေရှိနေပါတယ်။ဒါကြောင့်ပက်ကယောဟာမေဝဲသားနဲ့မချီပွဲထိုးလာနိုင်တယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။လုံးခဲ့တဲ့နှစ်နှစ်တုန်းကတော့ပက်ကယောဟာမေဝဲသားကိုရှုံးထားပြီးတော့ဒီတစ်ချိန်ပွဲဖြစ်ခဲ့မယ်ဆိုတော့အဲဒီရှုံးကြွေးကိုပြန်ဆက်ဖို့အခွင့်အရေးရမှာဖြစ်ပါတယ်ဗျာဘောလုံးဝဲဘက်ကိုဆက်ရရင်တော့အာဖရိကနိုင်ငံများဖလားဘောလုံးဝဲမှာတော့အယ်ဂျီးရီးယားအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်နောက်ဆုံးပိုင်းတွေကိုပြီးခဲ့တဲ့တောက်ကြနေ့ကကစားခဲ့ကြပြီးတော့အယ်ဂျီးရီးယားနဲ့ဇီနီဂေါတို့ဘောလုခဲ့ကြတာပါဒီပွဲမှာအယ်ဂျီးရီးယားအသင်းကဇီနီဂေါကိုတကူကိုမရှိနဲ့အနိုင်ရခဲ့တာပါအယ်ဂျီးရီးယားအတွက်တလုံးနဲ့တော့အနိုင်ကိုတော့ဘက်ဒါဘူနီဂျက်ကသွင်းယူခဲ့တာပါ။ဒါဟာအယ်ဂျီးရီးယားအတွက်လည်းအာဖရိကဖလားကိုပထမဆုံးအချိန်ချန်ပီယံဖြစ်တာပါ။ဒါကြောင့်အယ်ဂျီးရီးယားနိုင်ငံမြို့တော်နဲ့နိုင်ငံတော်ဝန်ကမြို့တွေမှာလည်းအယ်ဂျီးရီးယားနိုင်ငံသားတွေဟာသူတို့အသင်းရဲ့အောင်မြင်မှုတွေအတွက်အကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။2019ဘောလုံးရာသီအကျိုးချေဆန်းပွဲတွေဖြစ်နေကစားနေကြတဲ့ ICC ဖလားဘောလုံးပွဲတွေမှာတော့ဘိုင်ယန်မြူနစ်က Real Madrid ကို 3-2 နဲ့နိုင်သွားပြီးတော့ Arsenal ကလည်း Fiorentina ကို 3-2 မရှိနဲ့နိုင်ပါတယ်။သင်္ကိုမှာကစားတဲ့ ICC ဖလားဘောလုံးပွဲမှာတော့ Manchester United က Inter Milan ကိုတကူကုန်းရှိနေနိုင်သွားပြီးတော့ Tottenham နဲ့ Juventus ပွဲမှာတော့ပွဲပြီးကနီတန်ရအချိန်ပေါ်မှာ Harry Kane သွင်းတဲ့ဂိုးနဲ့ Tottenham က 3-2 နဲ့နိုင်ပါတယ်။ Harry Kane ကခွင်းတဲ့စက်ဝိုင်းကနေလမ်းပြီးကန်သွင်းလိုက်တာဖြစ်ပြီးတော့ဒီဂိုးကတော့အခုနှစ်အတွက်အကောင်းဆုံးဂိုးဖြစ်တယ်ဆိုပြီးတော့လည်းပြောနေကြပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့သတင်းတွေဘက်ကိုကြည့်ရရင်တော့ကမ္ဘာအကောင်းဆုံးနောက်တန်းတွေထဲကတယောက်လိုနာမည်ချီးနေတဲ့နယ်သာလန်နောက်တန်းလူမက်သီးယပ်ဒလစ်ကတော့ Juventus အသင်းကိုပြောင်းသွားပါပြီ Juventus ကဒီ Ajax Amsterdam ကစားနေတဲ့ဒလစ်ကိုပေါင်68တန်းနဲ့ပြီးခဲ့တဲ့သတင်းဘက်ကဝယ်လိုက်တာပါ Juventus ကဒလစ်ကို9နှစ်စာချုပ်ချုပ်လိုက်တာပ
ါ Well obviously I'm still young but I think I've
ကျွန်တော်တက်ကောင်းနေပါသေးတယ်ဒါပေမဲ့ကျွန်တော်မှမနစ်ကအေးဂျင့်နဲ့အတူအတွေ့အကြုံချူရခဲ့တယ်လို့အသင်းနဲ့နှစ်နှစ်လောက်ကစားခဲ့တာပါ19နှစ်သားတယောက်အနေနဲ့အတွေ့အကြုံအတော်များတယ်ပြောရမှာပါဒါကြောင့်ကျွန်တော်အနေနဲ့နောက်တစ်ဆင့်တက်ပြီးထိတ်တန်းကစားသမားတွေစီကအတွေ့အကြုံပြုရမယ်လို့လည်းမျှော်လင့်ပါတယ်အသင်းပြောင်းမှုကိစ္စကိုတော့ Nations League ပွဲအပြီး New Year's Eve အပန်းဖြေကြီးစဉ်အတွင်း
တေချာစဉ်းစားပြီးဆုံးဖြတ်တာပါ။အဲဒီကြမှာဘယ်အသင်းကိုပြောင်းနေတယ်လဲဆိုတာတေချာစဉ်းစားပြီးဂျူဗင်တက်ကိုပြောင်းတာပါ။ပြီးတော့ရော်နယ်ဒိုလိုကစားသမားမျိုးကလည်းဂျူဗင်တက်ကိုလာကစားမလားလို့ခေါ်တာကကျွန်တော်အတွက်အကုန်ယူစရာပါ
။ဒလစ်ကတော့သူ UNS ကိုပြောင်းလာရတဲ့အကြောင်းတွေထဲမှာနှီးပြစာရေးကြောင့်လဲပါတယ်လို့ပြောပါတယ်။သက်16နှစ်သာရှိသေးတဲ့ဒလစ်ကိုပေါင်း68သန်းနဲ့ဝယ်လိုက်တဲ့အပေါ်မှာဘောလုံးဝါသနာရှင်တွေအနေနဲ့ဘလို့များယူဆမိပါသလဲ။စပိန်ဘက်မှာတော့ Atletico Madrid အသင်းကအင်္ဂလန်နောက်တန်းညာအဆွန်လူ Kieran Trippier ကိုပေါင်း30နဲ့ဝယ်လိုက်ပါတယ်။ Atletico Madrid အသင်းကိုပြောင်းလာတာနဲ့ပတ်သက်ပြီး Trippier ကတော့
Obviously in the Premier League it's a you know for one of the best leagues in the world but when Atletico
Premier League ကကမ္ဘာမှာအကောင်းဆုံးပြိုင်ပွဲတွေကတခုပါ။ဒါပေမဲ့ Atletico Madrid ကကျွန်တော်ကိုခေါ်စိတ်ဝင်စားတဲ့ဆိုတော့နှစ်ခါပြန်စဉ်းစားကြမလို့ပါဘူး။နီးပြကမ္ဘာထိတ်တဲ့နီးပြဖြစ်ပြီးကစားသမားတွေကလည်းကမ္ဘာအဆင့်မီကစားသမားတွေပါ။ဒါကြောင့်ကျွန်တော်နဲ့ကျွန်တော်မိသားစုအတွက်လည်းမက်ဒရစ်မှာနေဖို့အခွင့်အရေးတစ်ခုပေါ့။ကြီးပွားမှာကစားခြင်းနဲ့ပြည်တွင်းကစားသမားသိမြန်မာစားသမားရှိပါဘူး။ဒါပေမဲ့ကျွန်တော်ကတော့ငယ်ငယ်လေးကတည်းကကြီးပွားမှာအမြဲထွက်ကစားခြင်းနာပါ။သို့သဖြင့်လာလီဂါမှာပါ။အခုလည်းကျွန်တော်ဒီမှာကစားဖို့အခွင့်အရေးရတဲ့အတွက်အသင်းဥက္ကဋ္ဌနဲ့အသင်းမှာရှိတဲ့သူတွေကိုကျေးဇူးတင်ပါတယ်။ကျွန်တော်ဘက်ကလည်းဆွမ်းကုန်ကြိုးစားသွားမှာပါ။
ဘောလုံးရာသီစတင်မှုကတိတ်မလို့တော့တာကြောင့်အတင်းတွေဟာသူတို့အတင်းတွက်လိုအပ်တဲ့အင်အားဖြစ်တင်မှုတွေလုပ်ဖို့ကစားသမားအသစ်တွေကိုထပ်ပြီးတော့ခေါ်နေကြပါတယ်။ဒါကြောင့်နေရာသီအပြောင်းရွှေ့ဈေးကွက်မပိတ်ခင်မှာတော့နောက်ထပ်ဘောလုံးသမားအပြောင်းရွှေ့တွေကအချိန်သေးပေါက်ရှိလာအောင်ပါပါ။ဘယ်တင်းတွေကဘသူတွေကိုခေါ်ပြီးဘသူတွေဘယ်အတင်းကိုရောက်မယ်ဆိုတာကစိတ်ဝင်စားစရာကောင်းတဲ့အတွက်စောင့်ကြည့်ကြပါစို့လို့ပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရ။
ကိုရနိုင်စီစဉ်တည်ဆက်တဲ့အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VV မြန်မာပိုင်းစီစဉ်ရဲ့ Asia Set 7 ဂျူရူကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးနေတဲ့ VOE မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာကြည့်ရှုနိုင်တယ်လို့ VOE ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုတွေအပြစ်မရှိကြောင်းသူ့အနေနဲ့အဆုံးဖြတ်မပေးနိုင်ခဲ့ဘူးဆိုပြီးရုရှားရဲ့ထူးဆုံဆန်းစစ်ဆေးမှုရောဘတ်မူလာကဒီကနေ့လွှတ်တော်ရှိမောက်ထွက်ဆိုရမှာပြောဆိုသွားပါတယ်။သူ့အစီရင်ခံစာထဲမှာအပြစ်မရှိကြောင်းဆုံးဖြတ်ထားတယ်ဆိုပြီးသမ္မတကကိုကပြောဆိုနေတာဟာမှန်မှန်တဲ့အကြောင်းလဲပြောဆိုသွားခဲ့တာပါ။ချိန်နဲ့မှာပဲရုရှားကတော့ကျန်းနာဝဲကိုအနီးကစောင့်ကြည့်နေတဲ့အကြောင်းပြောဆိုလိုက်တယ်လို့2016သမ္မတရွေးကောက်ပွဲမှာဆွတ်ဖက်ကြောင်းဆွဆွဲချက်တွေကိုလည်းညှင်းဆန်ထားပါတယ်။သူစုံစမ်းရေးမှုရဲ့ကျန်းနာဝဲကိုစောင့်ကြည့်သွားမယ့်အကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ကော့ကဒီကနေ့ပဲပြောလိုက်တယ်လို့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကထပ်ပြီးဆွတ်ဖက်ဖို့ရှိနေတဲ့အကြောင်းမကြသေးရင်တော့ပဲအမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးပြီးလို့ FBI အကြီးအကဲကပြောဆိုခဲ့တာဟာအခြေမြစ်မရှိတဲ့အကြောင်းရုရှားနိုင်ငံ Test News သတင်းဌာနကကိုးကားဖော်ပြခဲ့တာပါဗြိတိန်နိုင်ငံမှာဝန်ကြီးချုပ်အသစ်အဖြစ်ဘောရစ်ဂျွန်ဆန်ဒီကနေ့ပဲတရားဝင်တောင်းယူလိုက်ပါပြီဥရောပသမဂ EU ကနေခွဲထွက်ရေးအစီအစဉ်တွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့ပဲတရားဝင်ယာရုကနှုတ်ထွက်သွားတဲ့ထရီဇာမင်းနီယာမှာအစားထိုးတာဝန်ယူလိုက်တာပါဘင်္ဂလားဒေ့ရှ်ရောက်တိုင်းနေချီရွန်ဂျာတွေကိုပြန်လည်လက်ခံဖို့အသင့်ရှိတဲ့အကြောင်းမြန်မာဆွေကပြောဆိုထားပေမဲ့လက်တွေမှာပြင်ဆင်မှုတွေလုံလောက်မှုမရှိတဲ့အကြောင်းဩစတြေးလျခြေဆိုင်သုတေသနအဖွဲ့တခုကဂျေရုတပ်ပုံအကူအကားတွေနဲ့ပြောဆိုလိုက်ပါတယ်မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့ကတိပြုထားပေမဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေလုပ်ကင်နေတဲ့အရေးလက္ခဏာတွေမတွေ့ရတယ်လို့တချို့ဒေသတွေမှာအရက်ဖက်အဆောက်အဦတွေဖြစ်စည်းခံနေရတာတွေရှိနေစေဖြစ်တဲ့အကြောင်းဩစတြေးလျမဟာဗျူဟာမူဝါဒရေးရဲ့ဌာန ESPN ကမနေ့နောက်မှထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြခဲ့တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Zubey L Tayeb ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA စီစဉ်တွေကို line to meter 1925 30နဲ့ line လက်190ရူကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA စီစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.